အဲ့တော့ဒီကနေ့ညအလူတကာလူမမင်းနဲ့တရားနာပိသပေါင်းတော်ကောင်းတို့ကိုဦးဇင်းတို့ပါတရားဟောမှလည်းဆိုလို့ရှိရင်မေဇီမနိကေမေဇီမဘာနာတာပါဠိတော်မှာလာရှိတဲ့ရတ္ထပါဠိတုတ်တံတဲ့အဲ့ဒီရတ္ထပါဠိတုတ်တံကိုဆရာတော်တန်ခါတော်တော်တော်များများမကြာခဏဟောဒီဟောထားရှိတဲ့အတွေ့အကြုံပိသပေါင်းတော်ကောင်းတို့ရဲ့နားတဲ့စိတ်ထဲမှာယဉ်ဒီကျွမ်းဝင်မှုရှိပြီးသားတရားတတ်ဖို့ဖြစ်မှာပါဒါဖြစ်ရဲ့ဦးဇင်းတို့ကအဲ့ဒီတရားဒေသနာတော်ကိုဘာကြောင့်ဘာရည်ရွယ်ချက်နဲ့ဟောရတာတို့ဆိုတော့ဒီတုတ်တန်ထဲမှာရထပါလအမျိုးကောင်းသားကသူဘာကြောင့်ရှင်ရဟန်းပြုခဲ့ရတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးညွှန်ပြထားတဲ့ဓမ္မဥဒေသဓမ္မဥဒေသတရားအချင်းလေးမျိုးဆိုတာရှိတယ်အဲ့ဒီတရားအချင်းလေးမျိုးကိုသူသိရလို့မြင်ရလို့ကြားရလို့ရှင်ရဟန်းပြုခဲ့တာသူကဘာကြောင့်ယဟန်ပြုတာလဲလို့မေးလာတဲ့ကောရဗျာမင်းကြီးကိုသူပြောခဲ့တဲ့စကားလေးရှိတယ်ပေါ့အဲ့ဒီဓမ္မဥဒေသဓမ္မဥဒေသတရားအကျဉ်းလေးမျိုးဆိုတာဒကာရမတို့ဦးရှင်တို့အမြဲမပြတ်စဉ်းစားပြင်ပြင်တက်နဲ့နှလုံးသွင်းတဲ့နဲ့နားလေထားတဲ့နဲ့နော်တရားဒေသနာဖြစ်ပါလေဒါကြောင့်ဦးရှင်တို့ခုတရားပွဲကရှင်ပြုနာသာအလှူတော်မင်္ဂလာဆိုတော့ရှင်ယဟန်ပြုခြင်းရဲ့အကြောင်းတရားဘုမတိမြတ်ကပြောတာလားဆိုတော့ထိုက်တလောက်ဆက်ဆက်မှုလည်းရှိသေးပေါ့ဒါပေမဲ့အဓိကရည်ရွယ်ချက်ကတော့ဒီတရားအကျဉ်းလေးမျိုးကိုစဉ်းစားဆင်ခြင်နိုင်ဖို့စဉ်းစားဆင်ခြင်ပြီးတော့တတိတံဝေကရဖို့စစ်မှန်တဲ့လေးလက်တဲ့အသိဉာဏ်တရားကိုဖြစ်ပေါ်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဦးဇင်းတော်ရထပါလာတုတ်တံကိုပို့မှာပါဒါကြောင့်မေတ္တာပေါင်းတရားလုံးဒီကနေ့ညဓမ္မဥဒေသတရားအကျဉ်းလေးမျိုးကိုညွှန်ပြပြီးတော့ထားတာကိုမှတ်တမ်းတင်ထားတယ်။ဗတ္ထပါဠိတုတ်တံဆိုတာကိုနာယူကြည်ညိုကြရအောင်နော်။ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အမြဲတမ်းရည်ချမ်းချီးလည်တော်မူတဲ့မဟာကရုဏာကိုတိစ္ဆာတရားလုံးစုံကိုတည်တော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှပါစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်လို့ရှိခိုးပူတော်ကြအောင်စုအလုံးလက်အုပ်ချီမူပြီးတော့အာရုံပြုကြကရုဏာတိတလဟရဉ္ဇပညာပိဇောတံဝိဟတမောဟတမသမေရမေရလောကကေရဝန္တိဒုက္ကတံကတိဝိမုဒ္ဒံကရုဏာတိတလဟရယမကရုဏာတော်ဖြင့်အိမြသောစိတ်နှလုံးလဲရှိတော်မူပါမိထသောပညာပိဇောတံဝိယတမောဟဓမ္မံအရဟတမေတိဟုသောအယံဝလင်းဖြင့်ဝိဇာတိဟုသောပိုင်မောင်ကိုဖေခွာတော်မူမိထသောသန္တမရလောကကရောလူနှင့်မြတ်မတ္တဝါနန္ဒတို့၏ကြောင့်ထီတန်တို့လေကလူပြုရာတရှူရီသောဆရာသခင်လည်းဖြစ်တော်မူပါမိထသောဂတိဝိမုတ်တံဒေဝမနောတံဣရိယာနေပေတတရိစ္ဆာလာယရှိငါတံသောဂတိတို့မှ၏သူသည်ဖြင့်ကင်းလွတ်တော်မူမိထသောဒုက္ကတံတတဝါတို့အားအကျိုးများအကြောင်းဟောမှန်သောစကားကောင်းကိုသာမျက်ရှုတော်မူပါမိထသောဗုဒ္ဓသစ္စာလေးရာတရားမြတ်ကိုလက်ပေါ်တင်တာပရမညာကဲ့သို့ဖြန့်သန်းထင်းထင်းပြည့်မြင်ပေတတ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုဆိုပညာပရမမမှုရှုံးလန်လက်ပြားဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဘုန်းဒီဝနာမှာကာယဝေစီဝနောခြေသုံးဤသွားပနာမဖြင့်ဒုက္ခယုကျူလဆုံးမူဟာရှိကိုဥညုပါဤမြတ်စွာဘုရားဘုရင်တို့ဘုရားရှင်ကိုရောင်မြတ်ကြီးအခါတော်ဘာမှာခရီးဒေသစာရီကြွတ်စီတော်မူရင်းနဲ့ကုလူတိုင်းမှာထုံလပဋိကနိဂုံဆိုတဲ့ရွာကြီးတစ်ရွာရှိတယ်အဲ့ဒီရွာကြီးကိုမြတ်စွာဘုရားရောက်သွားတော့ အဲ့ဒီယောမရှိကြတဲ့တရားမှတွေကမြတ်စွာဘုရားရှိရာကိုချင့်ကပ်ပြီးတော့ရှိခိုးကြပူဇော်ကြတရားဒေသနာများကိုနာယူကြည်ညိုကြတယ်ပေါ့အဲ့လိုမြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုနာယူကြည်ညိုကြတဲ့ပုဂ္ဂိုလ်တွေထဲမှာအဲ့ဒီထုံလကုဋ္ဌိကဒီကုန်းယောမရှိတဲ့အလွန်တရာမှချမ်းသာကြွယ်ဝတဲ့အထေကြီးတဦးရဲ့တားဖြစ်တဲ့ရထပါဠလို့အမည်ရှိတဲ့မျိုးကောင်းသားလည်းပဲတယောက်အပါဝင်ပေါ့အဲ့ဒီရထပါဠအမျိုးကောင်းသားကမြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုနာယူကြည်ညိုရတဲ့အခါမှာဆုံးဖြတ်ချက်တစ်ခုကိုသူကခံရမှမှချမ်းဖြစ်တယ်အဲ့ဒီဆုံးဖြတ်ချက်ကဘာလို့ဆိုတော့ဟောဒီအချင်းမြတ်ကိုတန်ရှင်းအောင်ဖြူစေအောင်ကျင့်သုံးဖို့ဆိုတာလူဘဝနဲ့တော့သိပြီးတော့မလွယ်ဘူးတဲ့ဒါကြောင့်ဒီအချင်းမြတ်တွေကိုတန်ရှင်းဖြူစေအောင်ကျင့်သုံးနိုင်ဖို့အတွက်နာတာနာဝန္ဒရှင်ရဟန်းပြုမယ်လို့သူအဲ့လိုဆုံးဖြတ်ချက်ချလိုက်အဲ့ဒါနဲ့မြတ်စွာဘုရားတဏှာပါချင်းကပ်ပြီးတော့သူ့ကိုရှင်ရဟန်းပြုပေးဖို့ခွင့်တောင်းတယ်ပေါ့အဲ့ဒါလိုရဟန်းပြုခွင့်တောင်းတော့မြတ်စွာဘုရားကจิตာတာတ္ထပါဏာတင်ရဟန်းပြုခြင်းလည်းဆိုလို့ရှိရင်တင့်ရဲ့မိမာနေစီကိုအရင်သွားပြီးတော့ခွင့်တောင်းကြည့်ဦးလို့မြတ်စွာဘုရားကအမိန့်ရှိတယ်အဲ့ဒါနဲ့တ္ထပါဏာအမျိုးကောင်းသားကမိဘတွေရှိရအရက်ကိုချင်းကပ်ပြီးတော့သူ့ကိုယဟန်ပြုတ်ွက်ပေးဖို့တောင်းပန်နေပေါ့အဲ့လိုယဟန်ပြုတ်ွက်ပေးဖို့တောင်းပန်တော့မိဘတွေကမပြောလို့ဆိုတော့စေတရတပါဏာတဲ့သင်ဟာတို့ရဲ့တကူရီသောတာဖြစ်တဲ့ဒါကြောင့်တင့်ကိုတို့တေးရင်သာမလွှဲသာလို့ခွဲခြားရမှာအသက်ရှင်လျက်နဲ့တော့ဘယ်နည်းနဲ့မှခွက်ခွာခွင့်မပေးနိုင်ဘူးဒါကြောင့်တင့်ကိုရှင်ယဟန်ပြုတ်ွက်ဘလို့နည်းနဲ့မှတို့ခွင့်မပြုနိုင်ဘူးလို့မိဘတွေကသူ့ကိုညှင်းနေတယ်ပေါ့အဲ့လိုယဟန်ပြုတ်ွက်မပေးတဲ့အခါမှာရထပါဏာကနေမျိုးစုံနဲ့တောင်းမှနေဒါပေမဲ့မရအောင်အဲ့ဒီတော့သူကဘာလို့လို့ဆိုတော့မြေကြီးပေါ်ကိုအိတ်တယ်အိတ်ပြီးတော့အစာမစားတော့ဘူးတပိဘတွေကမေးလိုက်သူကဘာပြောတော့ရှင်ယဟန်ဖြစ်တော်၎င်းသို့မဟုတ်တေးချင်းကိုတော့၎င်းဒီနှမျိုးမှာတမျိုးမျိုးကိုသူရနိုင်မယ်လို့သူကဒါပဲပြောတယ်။ယဟန်ပြူရရင်ပြူရယဟန်မပြူရရင်တော့တေးပါစေလို့သူကအဲ့လိုဆုံးဖြတ်ချက်ကိုခိုင်ခိုင်မာမာချန်တာ။အဲ့လိုသူကယဟန်ပြုတ်ွက်ရဖို့အတွက်ကြိုးစားအထောက်တော့တမင်တနက်နှစ်နှစ်သုံးနှစ်လေးနှစ်မစားဘူးဆိုတော့မိဘတွေကစိုးရိမ်လာတော့ရထပါဏာရဲ့ငွေချင်းတွေကိုမိဘတွေကအကူအညီတောင်းနေပေါ့မောင်တို့အမောင်တို့ရဲ့တကယ်ချင်းကိုဖြောင်းရကြပါဦးနားချကြပါဦးတို့မှဒီပူရီတော်သားလေးကိုဖွက်ခွာပြီးတော့ရှင်ရန်ပြုတ်ခွင့်မပေးနိုင်ဘူးတို့တကယ်ချင်းတွေကရထပါဠကိုဝိုင်းပြီးတော့နားချကြတယ်ဖြောင်းရကြတယ်ဒါပေမဲ့ရထပါဠကသူ့ဆုံးဖြတ်ချက်ကိုမပြင်ဘူးအဲ့ဒီတော့တကယ်ချင်းတွေကတတိကြီးနေမယ့်ကိုမပြောလို့ဆိုတော့ပြီးခင်ဖခင်တို့တဲ့ရှင်တို့ရဲ့သားကိုရှင်ယဟန်ပြုတ်ွင့်ပေးလိုက်တာကမှအရှင်အဖြစ်ယဟန်ဖြစ်နေတဲ့တွေ့ရအောင်ပဲမြင်အောင်ပဲ။နောက်မှရှိရင်တော့သူဟာအစာငတ်ပြီးတော့တေချာပေါက်တေမှာပဲ။ဒါကြောင့်သူ့ကိုရှင်ယဟန်ပြုတ်ွင့်ပေးလိုက်ပါလို့မိဘတွေကိုတောင်းပန်ရတဲ့အနေထားကိုရောက်သွားတယ်။အဲ့ဒါနဲ့မိဘတွေလည်းပဲသားရဲ့အသက်အန္တရာယ်ကိုစိုးရိမ်ရတဲ့အတွက်ကြောင့်ရှင်ယဟန်ပြုတ်ွင့်မပေးခြင်းပေးခြင်းနဲ့ပေးရတယ်ပေါ့။အဲ့ဒီမှာပဲတစ်ခါပါလာတရက်တရက်လောက်တော့အာယူပြီးတော့ရသော်ဘုရားထံတော်ဝါချင်းကသူ့ကိုရှင်ယဟန်ပြုတ်ကိုပြုတ်ပေးဖို့ခွင့်တောင်းတယ်။အဲ့ဒီတော့မှမြတ်စွာဘုရားကသူ့ကိုရှင်ယဟန်ပြုတ်ပေးတယ်ပေါ့။အဲ့ဒါသူ့ရှင်ယဟန်ဖြစ်သွားပြီဆိုတော့မြတ်စွာဘုရားကအဲ့ဒီထောလကုဋ္ဌိကနေကုန်းရွာကြီးမှာ15ရက်လောက်တည်တောင်းတယ်။တည်တောင်းတော့သထပါဠကလည်းအဲ့ဒီမြတ်စွာဘုရားနာမှာပဲတည်တောင်းတယ်ပေါ့။နောက်တော့မြတ်စွာဘုရားကကြွထိုက်တဲ့တတ္တဝဝိနည်းရရှိရာကိုဥတည်ပြီးတော့ခရီးဒေသစာတွေကြွသွားတယ်အဲ့ဒီလိုတဲ့သူကလိုက်သွားတယ်ဒီလိုနဲ့ဦးဇင်းတို့ဂျီတော်အကြောင်းတော်ကိုရောက်ပြီဆိုတော့မှမြတ်စွာဘုရားထံတော်ဘာကနေကမ္မထတရားများတောင်းပြီးတော့ပြင်းထန်တဲ့လုံလဝရိယရွှေမြဲတဲ့တတိတရားနဲ့ကြိုးစားအထုတ်လိုက်တာရထပါဏမထေတိရဲ့အနှဲငယ်ပြည့်မှာပဲအတောကုန်ခံလို့ယန္တာဖြစ်တယ်အဲ့ဒါလို့သူယန္တာဖြစ်ပြီဆိုတော့မြတ်စွာဘုရားကိုလူပန်လျှောက်တော့မြတ်စွာဘုရားတဲ့ဘုရားပြည်တော်ကိုမိမတွေကိုတွေ့ဖို့အတွက်တော်လာမတိကဒီကုန်းရွာကြီးကိုခိတ္တခဏပြန်ပွဲပြုတော်မူပါအဲဒီမှာမြတ်စွာဘုရားကယဟန္တာဖြစ်နေတဲ့နမတိမြတ်တစ်ပါးအတွက်ဘာအန္တရာယ်မှမရှိနိုင်တဲ့အတွက်ကြောင့်သူ့ကိုတော်လာကုတိကဒီကုန်းရွာကြီးကိုပြန်ပွဲပြုတယ်ပေါ့အဲ့ဒါနဲ့ရထပါဏမတိကသဘေသင်္ကန်းယူပြီးတော့တော်လာကုတိကဒီကုန်းရွာကြီးဒီကိုကျွမ်းသွားအဲ့ဒါသူကသူ့ရဲ့အိမ်ကိုအရင်မသွားသေးတဲ့ ပထမဘေဘောသွားတော့ဆိုတော့ဦးဇင်းတို့ကုလတိုင်းကိုအစိုးရနဲ့ကောရမြတ်မင်းကြီးပိုင်နဲ့မိကစီတာဥယျံဆိုတာကိုသူကြွတ်သွားတယ်။အဲ့ဒီဥယျံကြီးတွေကအရေးကောင်းတဲ့သစ်ပင်ကြီးတစ်ပင်အောင်မှနေတန်းရှင်ပြီးတော့ညလည်းအဲ့ဒီမှာပဲကြိတ်ဆက်ပြီးတော့အဲ့ဒါမနဲ့လင်းပြီဆိုတော့မှသင်္ကန်းလေးယူပြီးတော့တပိတ်ပိုက်ပြီးတော့သူမိမတွေရှိရသူတစ်ချိန်လုံးကနေခဲ့တဲ့အိမ်ကြီးတွေကိုကြွတ်သွားတာ။အဲ့ဒီသူအိမ်ရောက်သွားပြီဆိုတော့အိမ်ကိုအရင်မသွားဘူးသူကတော့အိမ်ပေါ်မှာပဲလမ်းပေါ်မှာပဲခြေစုပ်ရက်ပြီးတော့တပိတ်ပိုက်ပြီးတော့ဆွန့်ရက်တယ်ပေါ့အဲ့ဒီအချိန်မှာသူ့ရဲ့ဖခင်ဖြစ်တဲ့တေကြီးကမလုပ်နေလို့ဆိုတော့အိမ်ရဲ့အလဲတကားပေါ်မှာနောက်ကလေးထိုင်ကြီးပေါ်မှာထိုင်ပြီးတော့ဆက်တာတဲ့တယောက်ရဲ့သူ့ရဲ့ဆက်ရင်ကိုပြုတ်ရင်ပေးတာကိုခံယူနေတဲ့အခိုက်ပေါ့အဲ့ဒါတေကြီးကကလေးထိုင်ပေါ်မှာထိုင်ရင်းနဲ့အိမ်ပေါ်ကိုလှမ်းပြီးတော့ကြည့်လိုက်တော့ယဟန်တပါတပိတ်ပိုက်ပြီးတော့ဆွန့်ရက်နေတာကိုတွေ့ရတယ်အဲ့ဒါကိုသူသားမသူမသိဘူးအဲ့ဒီတော့တတိယရဲ့တုတ်ကဘာတွေထွက်လာတော့ဆိုတော့ဟောဒီဦးပြီးကတော့ရုပ်တည်ဟာငါတို့ရဲ့ချစ်လာဆိုတော့တူရီတော်သားကိုတို့ရဲ့ရှင်ခွေတဲကနေပြီးတော့ဆွဲထုတ်သွားတာသူကမကျင့်တတ်ဘူးအဲ့ဒါနဲ့သူ့ရဲ့တုတ်ကဆင်းကြီးတဲ့အတန်ကြီးထွက်လာတယ်အဲ့ဒီတော့ရဏဘာလမထေရကစွမ်းကံလာလာစွမ်းမရတဲ့အပြင်ဆင်းကြီးတာကိုပဲရတယ်ဆိုတော့အသာပဲအဲ့ဒီနာကနေလှည့်ပြီးတော့ပြန်ကျွမ်းသွားတယ်အဲ့လိုပြန်ကြွသွားတော့ဦးဇင်းတို့လမ်းမှာဇုံနဲ့တွေ့တော့ဆိုတော့သူတို့အိမ်ကကျွန်မကြီးနဲ့တွေ့တယ်။သူတစ်ချိန်လုံးကခိုင်းခဲ့ရှိခဲ့တဲ့ကျွန်မကြီးပေါ့။အဲ့ဒီကျွန်မကြီးကခွက်တစ်ခုတည်းကိုမရောမအသေးတွေကိုထည့်ပြီးတော့အမိုက်ပုံမှာစွန့်ပြစ်မယ်ဆိုပြီးတော့သူကအမိုက်ပုံရှိရာကိုသွားနေတာ။အဲ့ဒါကိုတွေ့တော့ရတ္တပါဠိပတိကဒကမကြီးအဲ့ဒီခွက်ထဲကဘာလို့မရောမအသေးတွေပါခင်ဗျာ။ဘာလို့မလို့လို့အမိုက်ပုံပေါ်မှာသွားပြီးတော့ဆွန့်ပြစ်မလို့ပါခင်ဗျာလို့ရှောက်တော့ရတ္တပါဠမတေကဒကမကြီးတဲ့အမိုက်ပုံပေါ်မှာဆွန့်ပြစ်မဲ့အတူတူဆိုရင်တော့ငါရဲ့တပိတ်သေးကိုပဲလောင်းပြီးတော့ထည့်လိုက်ပါအဲ့လိုပြောတော့အဲ့ဒီဒကမကြီးကအဲ့ဒီမယုံမှုအတိုးတွေကိုမထင်မြင်ရတပိတ်သေးကိုလောင်းထည့်တယ်အဲ့လိုလောင်းထည့်လိုက်တော့မှအနိကတွေ့ရမြင်ရတော့မှဟောဒါတို့ရဲ့အရှင်သာရတ္ထပါဠပါလားလို့သူကသိရတယ်အဲ့ဒါနဲ့အိမ်ကိုမြန်မြန်ပြန်သွားပြီးတော့သတိမကြီးကိုပြောလာပေါ့အရှင်မသိတော်မူပါတော့ကျွန်တော်မျိုးမတို့ရရထပါဏအမျိုးကောင်းသားဟောဒီထုံနာကုတိကနေဟောရွာကြီးကိုရောက်လာပြီဟဲ့ကျွန်မနေပြောတာမှမယ်ဆိုလို့ရှိရင်နေဝဟာကျွန်ဖြစ်ကနေပြီးတော့လူကြီးချမ်းသာမပေးပဲဝန်တာတော့တော့အဲ့ဒါနဲ့ခရောင်သားသတိကြီးဒီကိုသွားပြီးတော့ပြောကြပြန်တယ်ပေါ့အရှင်သတိမေသိတော်မူပါတော့ကျွန်တော်မျိုးမတို့ရရထပါဏအမျိုးကောင်းသားဟောဒီထုံနာကုတိကနေဟောရွာကြီးကိုရောက်နေပြီအဘေမာတို့အစုတွေ့ခဲ့တာတော့အဲ့ဒါနဲ့တွေ့ခဲ့တဲ့မြင်ခဲ့တဲ့ကျောင်းမကြီးကိုရှေ့ကထားပြီးတော့၃ယောက်သာရထပါဠပတိရှိရာကိုလိုက်ကြတာရှာကြတာအဲ့ဒါလိုလိုက်တဲ့အခါကျတော့တွေ့ပါတယ်ဘယ်မှာတွေ့လို့ဆိုတော့အေးတအေးရဲ့ချမ်းစီယိုဘေးကနေရာလေးတစ်ခုမှာထိုင်ပြီးတော့မုတ်အသိုးတွေကိုဖုံးပေးတော့ငိုနေတဲ့အရှင်မြတ်ကိုတွေ့ရတယ်အဲ့ဒါလိုတွေ့တဲ့အခါကျတော့တတိယနဲ့မရရဲ့စိတ်ထဲမှာအလုံးကိုပဲမချမ်းမသာဖြစ်သွားတာပေါ့အဲ့ဒါနဲ့တတိယကြီးကပြောတော့ဆိုတော့ဖြစ်မှဖြစ်ရတယ်လေတဲ့မဟုတ်အသိုးတွေကိုများစားမှစားတယ်လေတကယ်ဆိုရင်ကိုယ့်အိမ်ရှိပါတဲ့ကနေကိုယ့်အိမ်ကိုလာပါတော့လားအဲ့လိုပြောတဲ့အခါကျတော့ရထပါဏာကမှပြောတော့တခါကြီးတဲ့တို့ယဟန်နေဆိုတာအိမ်မရှိဘူးเนาะအနာဂါရိယအိမ်မရှိကြတဲ့ပုဂ္ဂိုလ်တွေဒါမထင်မြင်ပြောခဲ့တဲ့စကားလေးပါဟုတ်လားယဟန်နေဆိုတာဘာလဲတော့အိမ်မရှိကြတဲ့ပုဂ္ဂိုလ်တွေတဲ့အဲ့ဒီတော့အရှင်းသာတဲ့ဟုတ်ရည်တို့အဲ့အိမ်ဟာတင့်ရဲ့အိမ်ပဲမဟုတ်ပါလားတင်လာတဲ့နာပေါ့ငါလာခဲ့တယ်တဲ့တင်တို့အိမ်ကဘာမှမရတဲ့အပြင်ဆဲလာကိုပဲငါခံခဲ့ရတယ်အဲ့ဒီကြာသမားတစ်ထည်ကြီးကသူ့ဆဲလွတ်လိုက်တဲ့ညာသူ့သားမတည်ရတယ်ပေါ့အဲ့ဒီတော့ခိုင်အဲ့ဓာတွေရှိပါစီတော့ထားပါတော့လာအိမ်ကိုသွားကြရအောင်အဲ့လိုခေါ်တဲ့ခါကျတော့လထပါလာပါတော်ပြီတဲ့ဒီနေ့အတွက်စားတော့ချင်းကိစ္စပြီးသွားပြီအဲ့လိုဆိုရင်အရှင်ဘုရားမနှက်ပြန်ပါဒီပြေလို့အိမ်ကိုအရှင်ဘုရားဆုံးဖို့ပြီးကြွားပါအဲ့လာကိုကြာတော့အရှင်မြတ်ကစိတ်စိတ်နေသောအဖြစ်လက်ခံနေပေါ့အခုတော့သူလိုက်ကသွားဘူးဘယ်ပြန်ကြွားသွားလို့ဆိုတော့သောသောကသူလာခဲ့တဲ့နေရာမိအစီရာဥယျာဉ်ကိုပဲပြန်ကြွားသွားတယ်အဲ့ဒါမနှက်လင်းပြီဆိုတော့မှသောသောကတို့ပဲဦးဇင်းတို့သင်္ကန်းလေးယူပြီးတော့တပိတ်ပိုက်ပြီးတော့မိဘလေးရဲ့အိမ်ကိုသူကြွားတယ်ဒါယဟန်လာမယ်ဆိုတော့တေချာပေါက်တိနေတဲ့တတိကြီးကအသေးစိတ်သူကပြင်ဆင်မှုတွေလုပ်တာလေ။ဘာတွေလုပ်တာလို့ဆိုတော့ရွှေတွေကိုလူတရလောက်အပုံကြီးတဲ့ပုံထားတယ်။ငွေတွေကိုလည်းလူတရလောက်ပုံကြီးတဲ့ပုံထားတယ်။ပ ီးတော့အဲ့ဒီရွှေကိုငွေကိုဖျားကြီးနဲ့ပုတ်ထားတယ်နော်ပြီးတော့သူကမလုပ်ထားသေးလို့ဆိုတော့ရထပါဠိရဲ့ဥပ္ပဝါတော့ဇနီးလေးယောက်ရှိတယ်အဲ့ဒီဇနီးလေးယောက်ကပြောရထပါဠိရဟပြုတ်သွားတာမကြသေးတော့ဒီတတိကြီးအိမ်မှာပဲရှိနေသေးတာအဲ့ဒါတတိကြီးကအဲ့ဒီချွေးမလေးယောက်ကိုနင်တို့ရဲ့အရှင်သာကျိတ်တဲ့အဝိဇ္ဇာကိုဝှေ့ရှင်ပြီးတော့အကောင်းဆုံးပြင်ဆင်ထားရမယ်လို့သူကအဲ့လိုလေခိုင်းထားတာနော်အဲ့ဒါအချိန်ကြတော့ရထပါဠိမထေရကအိမ်ကြွလာပြီအဲ့ဒါခရီးရောက်မဆိုင်ပဲတတိကြီးကမလုပ်လို့ဆိုတော့ရွှေဘုံငွေဘုံနေဘုံမှာအုတ်ထားတဲ့ဖြာရီကိုလှက်ပြအဲ့လိုလှက်ပြီးတော့ခြေသာရထပါဠိတဲ့ဟောဒီရွှေတွေငွေတွေဟာတင့်ရဲ့အမေနဲ့ငါနဲ့အိမ်အောင်ကြတော့မှတင့်ရဲ့ဘိုးတွေဘွားတွေကတဏ္ဍာမိုးပန်းမိုးစုပြီးတော့ပြေးလိုက်တာပဲရှိသေးတယ်နော်ဘလို့မှာမြေပေါ်မြေအောင်မြုပ်နှံသိရှိထားတဲ့ဥစ္စာပစ္စည်းတွေဟာကြောင်များစွာရှိတယ်။ဒါကြောင့်တင်တို့ဝတ်တဲ့ပြီးတော့ကာမရှိတဲ့ကိုခံစားပြီးတော့ကုသိုလ်ကောင်းမှုကိုဆွမ်းအားရှိတဲ့မြတ်ပြုရင်းနဲ့လူ့ဘဝကြီးမှာပျော်ပျော်ကြီးနေပါလို့သားဖြစ်တဲ့ပုဂ္ဂိုလ်လူချုပ်ဖို့ဖြောင်းပြတာ။အဲ့လိုပြောတဲ့အခါကျတော့ရထဘာလမထေရကဘာများပြောလို့တခါကြီးတဲ့တင်နားထောင်မယ်ဆိုလို့ရှိရင်ငါတင့်ကိုပြောချင်တယ်။အဲ့ဒါဘာလို့ဆိုတော့ဟုတ်ရီရွှေတွေငွေတွေကိုလဲဖို့ကိုတက်ပြီးတော့ခင်ဗျာမြစ်သေးကိုတွားပြီးတော့ပြစ်လိုက်ပါတဲ့။ဒါဆိုရင်ဒီရွှေတွေငွေတွေနဲ့ပတ်သက်ပြီးတော့တင့်မှာစိုးရင်ရတာတွေပူရတာတွေမရှိနိုင်တော့ဘူးတဲ့။ယဟနာမထေမြတ်ပြောလိုက်တဲ့ဒီစကားပုထုရှင်ဖြစ်တဲ့တရားဓမ္မတို့အရှင်တို့နားလဲစိတ်ထဲမှာယာနုပြိနားလဲဖို့လက်ခံဖို့ဆိုတာမလွယ်ပါဘူး။ရွှေတွေငွေတွေကိုခင်ဗျားမြစ်သေးကိုသွားပြစ်လိုက်ပါဒါဆိုရင်ဒီရွှေတွေငွေတွေနဲ့ပတ်သက်ပြီးတော့စိုးရင်ရတာတွေပူရတာတွေမရှိနိုင်တော့ဘူးလေ။ဘာတက္ကမကြီးတွေသွားပြစ်နိုင်ပါမလား။မပြစ်နိုင်ပါဘူး။နော်ဦးဇင်းတို့လည်းမပြစ်နိုင်ပါဘူး။နော်ကိုကလောဘဒေါသမောဟအပြစ်ရှိတဲ့အနေထားကနေမြင်တဲ့အမြင်။သူတို့ကလောဘဒေါသမောဟမရှိတဲ့အနေထားကနေမြင်တဲ့အမြင်။အမြင်ချင်းတူနိုင်ပါမလား။မတူနိုင်ဘူး။ဒါကြောင့်လက်ခံဖို့နားလည်ဖို့ဆိုတာမလွယ်သေးဘူး။တို့တော့ဘုသူအမြင်ကမှန်မလဲဆိုတာကတော့ဒါအထူးမေးစရာမလိုပါဘူးเนาะဒါကြောင့်မေးတဲ့ပေါင်းတော်တို့ဒီစကားကိုနားမလည်နိုင်သေးတော့လည်းပဲရာထုံးကြီးလက်မခံနိုင်သေးတော့လည်းပဲစိတ်ထဲမှာမှတ်သားပြီးတော့ထားစီခြင်းနဲ့ယဟနာမထေမြတ်ပြောခဲ့တဲ့စကားတစ်ခုဆိုပြီးတော့မှတ်သားထားစီခြင်းနဲ့တော့ဒီရွှေတွေငွေတွေကိုလဲဖို့ကိုတက်ပြီးတော့ခင်ဗျားမြစ်ထဲကိုသွားပြီးတော့ပြစ်လိုက်ပါဒါဆိုရင်ဒီရွှေတွေငွေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ရတာတွေပူရတာတွေမရှိနိုင်တော့ဘူးဆိုတဲ့စကားတချိန်ဒီမှာအတော့မကြဘူးလို့ဆိုနိုင်မလားမဆိုနိုင်ဘူးဟုတ်လားအေးသူကအဲ့လိုပြောတဲ့အခါကျတော့တတိကြီးကတော်တော်စိတ်ပြတ်သွားတာပေါ့အဲ့ဒါနဲ့စိတ်ပြတ်ပြီးတော့ချွေးမလေးယောက်ကိုအချက်ပြလိုက်တော့ချွေးမလေးယောက်ကအိမ်ကနေတဲ့ကနေထွက်လာပြီးတော့မထေမြတ်ရဲ့ခြေတော်ကိုဖက်ပြီးတော့ဘာပြောလို့ဆိုတော့အရှင်သာတဲ့အရှင်သာကအခုလိုရဟန်းပြုတ်ပြီးတော့မြတ်တော်အကျင့်ကိုကျင့်နေတယ်ဆိုတာနတ်သမီးတွေကိုလိုချင်လို့ကျင့်နေတာလို့သူတို့ကြားဘူးပါလေပေါ့အဲ့ဒီလက်တပီးတွေကဘလို့သဘောမြန်ရှိတယ်ဘလို့မြန်နှားတယ်အဲ့လိုမေးတဲ့အခါကျတော့ရထပါလာကပြန်ရှင်းပြရတယ်နှမလို့တဲ့ငါဟာလက်တပီးတွေကိုအလိုရှိလို့ဒီလိုမြတ်သောအကျင့်ကိုကျင့်သုံးနေတာမဟုတ်ပါဘူးတဲ့တကယ်စင်စစ်ဘဝဆိုတာဆင်းရဲခြင်းတရားမြတ်တာဖြစ်တယ်ဒုက္ခတရားမြတ်တာဖြစ်တယ်ဒါကြောင့်ဒီဆင်းရဲတဲ့ဘဝဒုက္ခတွေကနေပြီးတော့လွတ်မြောက်ဖို့အတွက်ငါမြတ်သောအကျင့်ကိုကျင့်သုံးနေတာလို့သူကရှင်းပြအဲ့ဒီရှင်းပြတဲ့ဇာတ်ကားတွေထဲမှာနှမတို့ဆိုတဲ့စကားလေးပါဘခိတိနှမတို့ဆိုအဲ့ဒါကဘုရင်တို့တန်ရောရှင်အမြင်တန်းကိုဖြတ်တောက်ထားလိုက်တယ်ဆိုတဲ့အတိတ်ပဲမျိုးကိုလည်းတည်ရောက်ရှိနေပေါ့အဲ့ဒီနှမတို့ဆိုတဲ့စကားကိုပဲမခံစားနိုင်တဲ့အတွက်ကြောင့်လည်းအဲ့ဒီဇနီးလေးယောက်တို့ဒီမထေမြတ်ရဲ့ခြေရင်းမှာမိမောတူပြီးပြီးတော့လဲကျသွားကြလေတဲ့နော်ခြေရင်းမှာလဲပြီးတော့မိသွားလေတဲ့ဒီလိုလေးပြောတာနဲ့မိတယ်ဆိုတာကတော့နည်းနည်းများပူလေသလားမသိဘူးလို့ဒါကတော့ဥစဉ်ကစဉ်းစားကြည့်တယ်ပေါ့လေဟုတ်လားအေးစာထဲမှာတော့အဲ့လိုမျိုးပတ်တန်းတင်ထားတယ်ပေါ့အဲ့ဒီတော့မထေရကရှေ့မှာလည်းရွှေဘုံကြီးကတဘုံဝေဘုံကြီးကတဘုံအမျိုးသမီးလေးယောက်ကလည်းပဲဒီနားမှာနေနေရတယ်အဲ့ဒီတော့တထေးကြီးကိုပါပြောလို့ဆိုတော့တကကြီးတဲ့ငါ့ကိုဆုံးကပ်မှဖြစ်နေကပ်ပါဥစ္စာမိမနှစ်ထွေးပြပြီးတော့ငါ့ကိုမနေဆက်မှနေတဲ့အဲ့လိုပြောတော့မှတေးကြီးကသူ့သားကိုစောင့်ခတ်တယ်။အဲ့ဒီတော့စုံဖုံးပေးစုံဖုံးပေးပြီးပြီဆိုတော့အရှင်မြတ်ကအဲ့ဒီနားတဲ့ငန်းရုံရဲ့တပိတ်ပိုင်ရပြီးတော့မတည့်ရရနေပဲသူ့ရဲ့မိသားစုဖြစ်တဲ့သူ့ရဲ့အတိုင်းအဝိုင်းကိုတရားစကားကိုဂါထာလေးတွေဖွဲ့ပြီးရွတ်စုပြီးတော့ပြောပြတယ်။နောက်တရားစကားဆိုတာ ခန္ဓာရဲ့အကြောင်းဘဝရဲ့အကြောင်းလောကရဲ့အကြောင်းကိုအမှန်တိုင်းကြောထားတဲ့စကားရများလို့ပြောမယ်ဆိုရင်ပြောလို့မရဘူးလား
ရပါပြီ
အဲ့ဒါလူကခေါင်းထားတော်တော်များများရွှေ့ရှုပ်ပြီးတော့ပြောတာအဲ့ဒီတည်းကဦးဇင်းတို့ပထမဦးလူပါဒါလေးကိုတော့ထိုက်ကလောက်အသေးစိတ်လေးဦးဇင်းကပြောခြင်းနဲ့မှတ်သားစရာကောင်းလို့ပေါ့နော်ဘာပြောလို့ဆိုတော့ပတ္တစိတ်ကတံဘိမံအရုကာယတပုတ်တိတံအတုရာဘဟုတင်ကပံယတနတ္ထိတုဝတိတိတဲ့စိတ်တကတံအစမ်းတကျပြုလို့ရထားတော့ဘိမံအယုတ်နဲ့တူတော့တဲ့နော်စမ်းစမ်းကြည့်ကြလှုပ်ထားတဲ့အယုတ်ကြီးတယုတ်နဲ့တူတော့တဲ့ဘာကိုပြောတာလဲဒီကန္နာကိုကြီးကိုပြောတာနော်ဘဇုခန္ဓာပဲဖြစ်ဖြစ်အစမ်းတကျလှုပ်ထားတဲ့အယုတ်တယုတ်နဲ့တူတယ်တဲ့ဟုတ်ကဲ့စိတ်ယုတ်ကြီးတွေလည်းအလုံးတူတယ်ပေါ့ဟုတ်လားစိတ်ယုတ်တဲ့မှာတော့အခန်းစားတဲ့ပန္နတဲ့စိတ်ဆောင်တဲ့ပြည့်တဲ့နန္ဒတ်တွေတော့မပါဘူးပေါ့ဒါကြောင့်တော့ဒုက္ခရဲ့ခန္ဓာထဲမှာတော့နန္ဒတ်ကဖြစ်နေတယ်ပေါ့ဟုတ်လားသို့တော့အယုတ်ကြီးတယုတ်မှာယုတ်ကြီးတယုတ်မှာအတ္တဝိညာဉ်အသက်လိပ်ကြဆိုတာမရှိသလိုသူတို့ငါတို့ဆိုတာမရှိသလိုဒီခန္ဓာကိုယ်ထဲမှာလည်းပဲအတ္တအသက်ဝိညာဉ်လိပ်ကြသူတို့ငါတို့ဆိုတာမရှိဘူးဒါကြောင့်ပါလေဆန်းဆန်းကြဲကြဲလှုပ်ထားတဲ့အယုတ်ကြီးတယုတ်နဲ့တူတဲ့အတူရအမြဲတမ်းမသက်မသာနာကျင်နေတဲ့သဘောရှိတယ်။ခန္ဓာကိုယ်ဆိုတာအမြဲတမ်းနာနေတဲ့သဘောရှိတယ်။မသက်သာတဲ့သဘောရှိတယ်။အခါရခက်တဲ့သဘောရှိတယ်။ဒါကလည်းပဲတရားတော်တို့ဦးဇင်းတို့တွေကတတိဝရိယဉာဏ်ပညာနေတဲ့အခါကျတော့ခန္ဓာကိုယ်မှာမသက်သာတဲ့သဘောရှိတယ်ဆိုတာသိပြီးတော့မသိဘူး။နောက်ရှိယုံရှိကရောက်ရမှရှိသူရှိစားရှိတော်ရမှကျမကြီးဖောက်လာပြီဆိုတော့မှမသက်သာဘူးလို့သိတာ။ဟုတ်လား။အမှန်ကတော့ပုံမှန်အခြေအနေမှာလည်းမသက်သာတဲ့သဘောကတော့ရှိတယ်။တိတိလေးကတော့အနည်းဆုံးသူရှိတယ်။ဒါကသတိထားကြည့်ရင်တော့အလွန်ထင်ရှားစွာပြည်နိုင်တယ်ပေါ့။ခန္ဓာဟာမတက်တာတဲ့သဘောရှိတယ်ဆိုတာ။အဲ့ဒါကိုဉာဏ်ထဲမှာထင်ရှားနေတယ်ဆိုရင်15မိနစ်လောက်လုံးဝမလှုပ်ဘဲနဲ့အနေထားတစ်မျိုးနဲ့ဒီကြည့်ပေါ့။ဒါလူငယ်တွေအတွက်အကျံပေးကြည့်တာ။ခန္ဓာရဲ့မတက်တာတဲ့သဘောဟာဉာဏ်ထဲမှာအလိုလိုထင်ရှားလာတယ်။နော်။ဒါကြောင့်မိတဲ့ပေါ့ဆိုတော့ခန္ဓာကိုယ်ဆိုတာစံကျင်တဲ့အယုတ်ကြီးတယုံနဲ့တူတယ်။မတက်တာတဲ့သဘောရှိတယ်။ပြိတ္တူကပါဆက်ပြောလို့အရုကံအနာတုံးကြီးလို့ပုံဖြစ်နေတယ်တဲ့ဘယ်နာမှမနာနိုင်တဲ့နေရာမရှိဘူးဘယ်နာမှဒုက္ခမပေးနိုင်တဲ့နေရာဆိုတာမရှိဘူးခန္ဓာကိုယ်တစ်ခုလုံးမှာနော်ပြိတ္တူကပါပြောလို့ဘဟုသင်္ကပ္ပံတဲ့ဒီခန္ဓာကိုယ်ဆိုတာများစွာကြံစည်အပ်တဲ့သဘောလေးရှိတယ်တဲ့နော်စဉ်းစားနေရလေးတွေပြောတာပါဒါကတော့ဒီလိုရဲ့ခန္ဓာများကြီးကြံစည်ကြတာမရှိဘူးလားဘုကခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ကြံစည်တာရှိလို့သူများခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ကြံစည်တာဟုတ်မရှိဘူးလားရှိတယ်။ဒီခန္ဓာကိုယ်ကတော့နာလေဒီခန္ဓာကိုယ်ကတော့မနာဘူးဒီခန္ဓာကိုယ်ကတော့ငယ်သေးတယ်ဒီခန္ဓာကိုယ်ကတော့ကြီးသွားပြီအစရှိတဲ့ဖြစ်အမျိုးမဆုံးနိုင်တော့အောင်ကိုပဲကြံစည်နေတာလည်းမရှိဘူးလားရှိတယ်။အယုတ်ကြီးတယုတ်နဲ့တူတဲ့အေးရနာကျင်နေတဲ့အနာတုံးကြီးလိုကိုဖြစ်နေတဲ့များစွာကြံစည်အပ်တဲ့သဘောရှိတယ်ဒီရုပ်အစုနာအစုလို့ဆိုရဲဒီခန္ဓာကိုယ်ကြီးကိုတဲ့ပတ္တမှန်မှန်ကန်ကန်သိအောင်မြင်အောင်ကြည်ပါတဲ့အဲ့ဒါလို့မှန်မှန်ကန်ကန်သိအောင်မြင်အောင်ကြည်မယ်ဆိုရင်ဘာမှသိနိုင်တော့အဖြစ်မှန်ကပါရနိုင်တော့ယတ္တလက်ထိဒုဝတိတိနေဒီခန္ဓာမှာတီးနေတာမြဲနေတာဆိုလို့ဘာမှမရှိတာကိုသိနိုင်တယ်မြင်နိုင်တယ်ပေါ့ခန္ဓာရဲ့သဘောကိုအမှန်တိုင်းသိအောင်ကြိုးစားမယ်ဆိုရင်ဒီနေ့အဖြစ်ခန္ဓာကိုယ်ကိုအမှန်တိုင်းသိအောင်မြင်အောင်ကြည်မယ်ဆိုလို့ရှိရင်ခန္ဓာမှာဘာတွေဖြစ်လာလို့မှတီးနေတာမြင်နေတာမရှိဘူးဆိုတဲ့အနိစ္စအချက်ကိုတရားတော်သိနိုင်တယ်မြင်နိုင်တယ်ပေါ့။အဲ့တော့ဒီကတော့ဒီရဲ့ခန္ဓာမှာဘာတွေပဲဖြစ်လာလို့မှတီးမြဲနေတာဟောဦးဇင်းအခုပြောလိုက်တယ်ဘာတွေဖြစ်လာလို့မှတီးမြဲမနေဘူးလို့ပြောလိုက်တယ်။ဒါဘာတွေဖြစ်လာလို့မှဆိုတဲ့စကားလေးဘာတွေဖြစ်နေလို့ဒီခန္ဓာကိုပါ။ဒါလေးကိုအရင်နားလည်ဖို့လိုတယ်နော်။ဒီကတော့ဒီရဲ့ခန္ဓာမှာဘာတွေဖြစ်နေလဲလို့ဘေးရုပ်တရားဘယ်လိုများပြောကြမှာလဲ။ဘာတွေဖြစ်နေတယ်လဲလို့မေးရင်မြင်ခြင်းနဲ့ပတ်သက်တဲ့သဘာဝတရားတွေကြားခြင်းနဲ့ပတ်သက်တဲ့သဘာဝတရားတွေနားရှုခြင်းနဲ့ပတ်သက်တဲ့သဘာဝတရားတွေစားသောက်ခြင်းတွေ့တိခြင်းတွေ့ကြံခြင်းနဲ့ပတ်သက်တဲ့သဘာဝတရားတွေဘယ်နှအုပ်စုပြောလိုက်တော့6အုပ်စုအကျဉ်းမြင်ရင်တော့ရုပ်တက်အကျဉ်းမြင်ပြောမယ်ဆိုရင်တော့ရုပ်တက်နဲ့တက်ဆိုပြီးတော့အုပ်စုတစ်ခုပေါ့နော်ဒီအခြေချက်ပြောမယ်ဆိုရင်တော့6အုပ်စုပေါ့ဟုတ်လားဒီသဘာဝတရားတွေကခန္ဓာမှာဖြစ်စရာအကြောင်းရှိတဲ့အတွက်ကြောင့်တလဇတ်ကိုဖြစ်နေကြတာဟုတ်လားအဲ့ဒီဖြစ်ပေါ်လာတဲ့တရားမှန်နေတာဘယ်တရားမှတီးနေတာမြင်နေတာတို့ရဲ့လေမရှိဘူးမြင်လာလဲမြင်ပြီးပြရတယ်နောက်တစ်ထပ်ပြီးတော့မြင်လာတော့ရှိမယ်ပေါ့အဲ့ဒါလည်းဒီမြင်နေတာမဟုတ်အလွန်ထင်ရှားလာတာတော့ဘုရင်တော့ဟောဒီကြားတယ်ဆိုတဲ့ကိစ္စဒါလူကလေးတွေရည်ရွယ်ပြီးတော့စဉ်းစားဖို့ပြောတာပါဘုရင်ကဟုတ်လား မတည်မြဲဘူးဆိုတာနဲ့ပတ်သက်ပြီးတော့ဟောဒီကြားတဲ့ကိစ္စကိုနည်းနည်းလောက်စဉ်းစားသိချင်တယ်။ခုကဦးဇင်းတို့အနိစ္စလက္ခဏာကိုဘာဝနာမယဉာဏ်နဲ့သိဖို့ဆိုပြီးတော့ပြောနေတဲ့အပိုင်းမဟုတ်ဘူး။စိတ်တံမယဉာဏ်နဲ့ကြံစီစဉ်းစားပြီးတော့မှန်မှန်ကန်ကန်သိဖို့အပိုင်းကိုအရင်ပြောနေတာ။ဘာဝနာမယဉာဏ်နဲ့သိဖို့ဆိုတာကတော့တတိပဋ္ဌာန်ဒေသနာနည်းနဲ့အရင်စူးစမ်းအထောက်အပံ့ရနိုင်ပါ။ဟုတ်လားအခုပြောနေတာကတော့မှန်မှန်ကန်ကန်စဉ်းစားပြီးတော့သိတဲ့ဉာဏ်စိတ်တံမယဉာဏ်ခန္ဓာမှာဘာဖြစ်နေလို့မှတည်မြဲမနေဘူးဆိုတဲ့အချက်ကိုသဘောပေါက်ဖို့မလိုဘူးလား။ဟုတ်တယ်။တော့ကြားတဲ့ကိစ္စသတိချာချာစဉ်းစားကြည့်။တတိလာယူတော့မှကြားခဲ့တာကိုခုရှိသေးလားမရှိတော့ဘူးအခုလည်းပဲကြားရင်းနဲ့ပြီးလိုက်နေတာပဲကုံလိုက်နေတာပဲဟုတ်တယ်မဟုတ်လားအေးဒါကြောင့်ပိဿတ်ပေါင်းတော်ကောင်းတို့အဲ့လိုပဲတန်းရှူတယ်စားတော့တယ်တွေးကြည့်တယ်တွေးကြံတယ်ဘာတွေပဲဖြစ်လာလို့မှဒီခန္ဓာမှာတီးနေတာမြင်နေတာမရှိဘူးအဲ့ဒါကိုပဋိပက္ခံပြောတာတော့အယုတ်တယုတ်နဲ့ပြုတယ်အမြဲတမ်းနာကျင်နေတဲ့သဘောရှိတယ်အနာတော်ကြီးလိုကိုဖြစ်နေတယ်များစွာကြံစီအပ်တဲ့သဘောရှိတယ်ဒီရုပ်အစုနာအစုလို့ဆိုရဲဒီခန္ဓာကိုယ်ကြီးကိုအမှန်တိုင်းသိအောင်မြင်အောင်ကြည့်ပါကြည့်မယ်ဆိုလို့ရှိရင်ယတ္တနတိဒုဝတိတိဒီခန္ဓာမှာတည်နေတာမြင်နေတာဘာမှမရှိဘူးတဲ့ဒါပြောတယ်အပ္ပတပါကထနော်ဒုတိယကထာကျတော့သူကဘာပြောတော့နောက်ပါထာနေ့တော့ဦးဇင်းတို့အချင်းချုပ်ပဲပြောပါမယ်တခါကြီးတဲ့ပရမညာနှလုံးသူဖြင့်တန်းစာဆင်အပ်တော့အယိုးကိုအရင်ပုံ၍ထားတော့ဒီခန္ဓာကိုယ်ဒီအဝတ်အစားနဲ့တကွဖြစ်မှန်တယ်တင့်နေတာပါတဲ့သူပြောပုံမလေးယူယူလေးနော်ဗရမယာတောင်းလို့ဖြင့်တန်းစားဆင်အပ်တော့အယိုးကိုအရင်ပုံ၍ထားတော့ခန္ဓာဟောခန္ဓာကိုယ်ကိုသူတည်ဖို့ကလေးကတမျိုးပဲနော်အယိုးကိုအရင်ပုံ၍ထားတော့ခန္ဓာဒီကံကတော့ဒါကအချင်းချုပ်ပြောလိုက်လို့ပါဒီခန္ဓာကိုယ်ကြီးကအယိုးနဲ့အရင်တည်းရှိတာတော့လည်းမဟုတ်ပါဘူးနော်ဒါပေမဲ့အယိုးကိုအမားကနေရာမှာထားပြီးတော့အသားအသွေးနဲ့လိမ့်ကြံပြီးတော့အကြောတွေနဲ့ဖွက်ရှက်ပြီးတော့အရေသူအရေပါနဲ့အုပ်ပြီးတော့တိရှောက်ထားတာတော့မသေးကြဘူးလား
သိရတယ
်။နောက်ဒါကိုပဋိပက္ခာအယိုးကိုအရေဖုံးရထားတော့လို့ခန္ဓာကိုယ်ရဲ့တဘာဝကိုအဲ့လိုပုံဖော်ပြရတယ်ပေါ့။ဟုတ်လား။အဲ့တော့ဦးဇင်းတို့အခြေတွင်းဝန်းနားနေနားနေခြင်းနဲ့ဆိုရင်တော့32ခုဌာနကိုနားနေရမှာပေါ့။နော်။အဋ္ဌိနနဂရကတံမာတာလောဟိတလေပတ္တအယိုးကိုအမားကနေရာမှာထားပြီးတော့အသားသွေးနဲ့လိမ့်ကြံပြီးတော့အရေလူရေပါနဲ့အုပ်ပြီးတော့တိဆောက်ထားတဲ့ဒီခန္ဓာတည်းဟူသောအေခန္ဓာအေခန္ဓာနဲ့အေနဲ့ကိုတွဲပြီးတော့သုံးထားတယ်မရှိဘူးလားရှိတယ်ပဂတိအိမ်ထဲမှာလူတွေဝင်ပြီးတော့နေမယ်ဝင်ထွက်သွားလာမယ်သိရှိတရားရှိတဲ့ပစ္စည်းပစ္စည်းတွေသိရှိထားမယ်ထည့်ထားမယ်ဟုတ်လားအဲ့လိုပဲဒီခန္ဓာအိမ်ကြီးထဲမှာလည်းပဲပါနေထည့်ထားတော့နှလုံးရှိမယ်အဆုံးရှိမယ်အသေးရှိမေဥသေးဥမအစာသေးအစာအောင်ကြောက်ကစီအေထက်တာတွေမရှိဘူးလားရှိတယ်ဒါကဦးဇင်းတို့32ခုထာတာခုထာတာအမြင်နဲ့ပြောတာပေါ့ဟုတ်လားမြတ်စွာဘုရားကတော့ယထံသရာစမေစုစမာနောမေခောစဟောဤတော်လေဒီခန္ဓာအိမ်ကြီးထဲမှာပူခြင်းတွေသေခြင်းတွေမာမာနတွေသူကြီးသူကိုချစ်ဖြတ်ခြင်းဆိုတဲ့တရားတွေဒါတွေပဲထက်တာလားလို့မြတ်စွာဘုရားအလိုဟောပါတယ်ဟုတ်လားဒီမှာတော့အရှင်မြတ်ကဘယ်လိုပြောတာလဲပရမညာနှလုံးသို့ဖြင့်တန်းစာဆင်အပ်သောအယိုးကိုအရေးပုံ၍ထားသောဤခန္ဓာကိုယ်သည်အဝတ်အစားနဲ့တကွဖြစ်မှသာလျှင်တင့်နေတာပါသူကြီးတင့်နေတဲ့သဘောမရှိဘူးပေါ့နောက်သူကမှဆက်ပြောတော့ဆံပင်ကိုအမျိုးမျိုးပြုပြင်၍ထားအပ်သောမျက်လုံးကိုအယောင်အမျိုးမျိုးခြေ၍ထားအပ်သောဤခန္ဓာကိုယ်သည်လူမိုက်တို့ကိုသာလျှင်တွေ့ဝေစီလိမ့်မယ်ပါဏကဝိတိနောနိဗ္ဗာန်တည်းဟူသောတစ်ဖက်ကားကိုရှာမိကြတဲ့ပုဂ္ဂိုလ်တွေကိုတော့တွေ့ဝေစီမှာမဟုတ်ဘူးပဋိညာကသူ့ကိုသူရည်ညွှန်းပြီးတော့ပြောတာပါ तू ကတကယ်တမ်းကတော့နိဗ္ဗာန်တည်းဟူသောတစ်ဖက်ကံကိုရှာမိတဲ့အရှင်နဲ့မကပါဘူးနိဗ္ဗာန်တည်းဟူသောတစ်ဖက်ကံကိုတောင်းရောက်သွားတဲ့အရှင်ကိုကုမြောက်သွားပြီပေါ့ဟုတ်လားဒါကြောင့်ဒီခန္ဓာကိုယ်ကြီးကိုလည်း तू ကတမျိုးပုံဖော်ပြတယ်နော်ဆယ်ပေကိုအမျိုးမျိုးပြုပြင်၍ထားတော့တယ်နော်ရှစ်မျိုးသောဤလိုဖြင့်ထုံးဖွဲ့၍ထားတော့လို့ဇာတ်ထဲမှာတော့အဲ့လိုအတိအကျတော့ပြောတယ်နော်မျက်လုံးကိုအယောင်အမျိုးမျိုးခြေ၍ထားတော့တယ်လွန်ခဲ့သောတစ်ပေါင်း2500ကျော်ကပြောခဲ့တဲ့စကားခုလည်းပဲလူတွေအဲ့ဒီတိုင်းပဲပေါ့လားနော်ဆယ်ပင်ကိုအမျိုးမျိုးနော်ကြံဖွံ့ပြီးတော့လုပ်နေကြတာပဲနော်အခုငကိုတော့ကဆယ်ပင်ကိုပုံစံအမျိုးမျိုးလုပ်တာကအမျိုးသမီးတွေမှလို့ထင်ရတာပေါ့နော်အခုတော့အမျိုးသားတွေကပုံပြန်တော့ဆိုးနေတာမသိဘူးနော်အယောင်မျိုးစုံပုံတရာမျိုးစုံထူးထူးဆန်းဆန်းမှပဲလုပ်ထားလိုက်ကြတာဟုတ်လားလုပ်ရတဲ့လောက်လုပ်ကြည့်ကြတာပေါ့ပြီးတော့ဒီမှာမှတော့ထူးလာတာမဟုတ်ပါဟုတ်လားဒီဒါကြောင့်ဆယ်ပင်ကိုအမျိုးမျိုးပြုပြင်ရထားတော့မျက်လုံးကိုအယောင်အမျိုးမျိုးခြေရထားအောင်လေ။အမျိုးသားတွေကမျက်လုံးတော့အယောင်အမျိုးမျိုးခြေတာတော့မတွေ့ရသေးဘူး။တော်သေးတယ်ပြောရအောင်နော်။အေး။အေးဒီခန္ဓာကိုယ်ကြီးခံပါတယ်တော့လူမိုက်တို့ကိုယ်သာနဲ့တွေ့ဝေစီလိမ့်မယ်။ နိဗ္ဗာန်ဤဥဒ္ဒထကံကိုရှာမိကြတဲ့ပုဂ္ဂိုလ်တွေကိုတော့တူပီစီမှာမဟုတ်ဘူးလို့သူကဒါလေးပြောတယ်။ပြီးတော့ဒီကုန်းချုပ်သူကပါပြောလို့ဆိုတော့တခါကြီးတဲ့။တားမှုဆိုဟာပိုက်ကုံကိုထောင်ထားတယ်။ဒါပေမဲ့တားကောင်ကအစာကိုပဲစားပြီးတော့ပိုက်ကုံကိုမထီပဲနဲ့မညီပဲနဲ့လိုရာခရီးကိုပြန်သွားပြီးဆိုပြီးတော့အင်းခေါင်းလို့ကိုဖောက်ပြီးတော့ဇာအပင်ရင်နဲ့ကောင်းကင်ကနေပြန်ကြွားသွားတယ်။နောက်ဒါကသူ့အဖေနဲ့သူ့ရဲ့အနေအထားကိုပေါ်ညွှန်ပြန်လာတယ်။သားမဆိုးကပိုက်ကုံကိုထောင်ထားတယ်။ဒါပေမဲ့သားပေါ်မှာအစာကိုပဲစားပြီးတော့ပိုက်ကုံကိုမထီပဲနဲ့မညီပဲနဲ့လိုရာရက်ကိုပြန်သွားပြီ။ကောင်းကင်ကနေဇာနဲ့ကြွားသွားတယ်။ဘာဖြစ်လို့တကားပေါက်ဖွင့်ပြီးတော့လေကားလျှောက်ဆင်းမသွားတာလို့။အဲ့ဒီတကားပေါက်တိုင်းတကားပေါက်တိုင်းမှာအသက်အပုပ်ကျွမ်းကျင်တဲ့အပေါင်းမောင်းတန်လက်ဝိလက်ပန်းတွေထိချထားတာတကားကြီးကသူ့ရဲ့သားကိုအလူနီးနဲ့လူချွတ်လို့မရနဲ့အကျန်းနီးနဲ့လူချွတ်မယ်ဆိုပြီးတော့သူကအလုပ်စီမံတာ။ဒါကိုတိလို့ပထင်မြတ်ကကောင်းကင်ကနေပြန်ကြွားသွားတယ်။အဲ့ဒါပဲရောက်တော့လို့ဆိုတော့ဦးရင်တို့စောစောကဒူလာခဲ့တယ်မိအစီရာဦးရင်တို့ပဲပြန်ကြွားသွားတယ်။ခိုးရောက်တော့အဲ့ဒီသင်္ကေတကြီးအောက်မှာပဲသူတရင်သုံးနေတယ်ပေါ့။အဲ့ဒီလိုတရင်သုံးနေနေတော့မှဘသူရောက်လာလို့ဆိုတော့ကောရဗျာမင်းကြီးရဲ့မိကောင်ဟာလို့အမိရတယ်ဦးရင်ကရောက်လာတယ်။ဘာလို့ရောက်လာလို့ဆိုတော့မင်းကြီးကဒီနေ့တို့ဦးရင်တွေကိုပတ်ပြေးခေးထွက်မယ်။ဒါကြောင့်မင်းသွားပြီးတော့ဦးရင်ကိုရှင်းလင်းလုပ်တင်ကြီးလို့ခိုင်းလိုက်လို့သူကရောက်လာတာ။အဲ့ဒါဥယျာဉ်ထဲရောက်တော့မတိမြတ်ကတရင်သုံးနေတာကိုသစ်ပင်ကြီးတွေအောက်မှာသူတွေ့ရတယ်။တွေ့ရတော့မြင်မြန်ဆန်ဆန်ပဲနန်းတော်ကိုပြန်သွားတယ်။ပြန်သွားပြီးတော့မင်းကြီးကိုသူကဘလို့တော်ဦးတင်တော့ဆိုတော့အရှင်မင်းကြီးတဲ့တိတော်ကမှတော့အရှင်မင်းကြီးတို့အမြဲမပြတ်တောင့်တကြွဆိုနေတဲ့ရထပါလာအမျိုးကောင်းသားဟာမိရှိတာဥယျာဉ်ထဲမှာရောက်နေပြီ။ကောရဗျာမင်းကြီးကရထပါလာကိုအလွန်မှလေးစားတယ်တမိုးထားတယ်။ဘာဖြစ်လို့လဲဆိုတော့ငယ်ငယ်ရွယ်ရွယ်နဲ့ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တရားလူ့ဘာမှာပါရှောင်ပြီးတော့မြတ်သောအကျင့်ကိုကျင့်သွားတာစိတ်ထဲမှာမလေးစားပဲဘူးသူကမနေနိုင်ဘူးဟုတ်လားဒါကြောင့်သူကစကားဆက်ပြေးတိုင်းအဲ့ဒီရထပါဏဆိုတဲ့မြို့ပေါ်မှာနေဘယ်ဒီနဲ့ရောက်နေလဲမသိဘူးပြောလို့ရှိတယ်ပေါ့ဒါကိုတိလို့မိကဝဥယျာဉ်ဘုရားမင်းကြီးကိုအကြောင်းကြားတာအဲ့လိုအကြောင်းကြားတဲ့အခါကျတော့မင်းကြီးကဒါရင်အဲ့လိုဆိုရင်တို့ဒီကနေ့ဥယျာဉ်တဲ့ကိုအပပြေခီမထွက်တော့ဘူးအဲ့ဒီရထပါလာမထေမြတ်ကိုပဲတို့တော့ပြီးတော့ဖွင့်မြော်ကြမယ်ဆိုပြီးတော့အဲ့ဒီဥယျံကိုလည်းအချံရံလေးနဲ့တော့ယထာစီပြီးတော့အဲ့ဒီရထပါလာမထေရှိရကိုတွားကြတယ်။ဟိုရောက်တော့ယထာဘုရားရှင်ပြီးတော့တင်းတင်းကြပ်ပတ်တဲ့နေရာမှာထိုင်ပြီးတော့အနှဲငယ်ပြနှုတ်ဆက်စကားပြောပြီးတော့မင်းကြီးကမထေမြတ်ကိုသူတွေးတဲ့အတွေးတွေကိုအခြေခံပြီးတော့သူစကားတစ်ခုလျှောက်တယ်။သူလျှောက်တဲ့စကားကလည်းဆန်းသားတယ်အလွန်ကောင်းပါတယ်။ဘာလျှောက်တော့ဆိုတော့ရှင်ဗျာတဲ့ဟိုဒီလောကကြီးမှာယဟန်ပြုကြတာနဲ့ပတ်သက်ပြီးတော့တချို့ရှရာပါဠိစုံညာအရွယ်ပျက်စီးလို့ယဟန်ပြုကြတာလည်းရှိတယ်တဲ့။အရွယ်ပျက်စီးလို့ယဟန်ပြုတယ်ဆိုတာနော်လူနေငယ်ရွယ်တဲ့အရွယ်ဒီပုံသွားလို့အသက်ကြီးသွားလို့ဒါကိုပြောတာပါ။နော်အသက်ကြီးပြီးွားမထူးပါဘူးတို့ယဟန်ပဲဝတ်လိုက်တော့ပဲဆိုတာမျိုးပေါ့။ဟုတ်လား။အေးတချို့ကြတော့လည်းပဲဖြာရိပါဠိစုံညာဇမ္မာကြီးဖောက်ပြန်လို့ဇမ္မာကြီးမကောင်းလို့ယဟန်ပြုကြတာလည်းရှိတယ်တဲ့။တချို့ကြတော့လည်းပဲဘောကပါဠိစုံညာစီပွားရေးပြည့်စုံလို့စီပွားရေးအခြေအနေမကောင်းလို့စိတ်ကြပြီးလို့ရံပြူလာတယ်ရှိတယ်တဲ့တချို့ကြတော့လည်းပဲညာတိပါဠိစုံညာရွှေမျိုးတွေမိသားစုဝင်တွေပြည့်စုံဆုံးမသွားလို့ရံပြူသွားတာလည်းရှိတယ်တဲ့လေးမျိုးသူပြောတယ်နော်ဇရာပါဠိစုံညာအရွယ်ပြည့်စုံလို့ဗျာတိပါဠိစုံညာကျမ်းမာရေးပြည့်စုံလို့ဘောကပါဠိစုံညာနော်စီပွားရေးပြည့်စုံလို့ညာတိပါဠိစုံညာရွှေမျိုးမိသားစုဝင်တွေပြည့်စုံလို့ရံပြူကြတာရှိတယ်ခုရှင်ဘုရားကိုကြည်ရတာအရွယ်ပြစီလို့ရံပြူတယ်လို့ပြောအောင်ပါလည်းပဲအရွယ်ကနှုတ်နှုတ်နဲ့နဲ့တော့ငယ်ရွယ်တဲ့မင်းနဲ့တဲ့ဆံမင်ရှိတဲ့အရွယ်ရဲ့ဟုတ်လားပြီးတော့ရှင်ဘုရားမှာကျမ်းမာရေးနဲ့အလွန်မှကောင်းတယ်ကျမ်းမာရေးပြစီလို့ရံပြူတာလည်းမဟုတ်ပြီးတော့ရှင်ဘုရားမှာစီးပွားရေးနဲ့အလွန်တောင်းတနေရွှေပြိုးအတိုင်းဝဲနဲ့အလွန်မှခိုင်မာတယ်ဒါတွေဒီလိုတည်တယ်အဲ့ဒါလို့အခက်ခက်ကပြည့်စုံအကုန်လုံးကျွယ်ဝတဲ့လူတယောက်အဆင်ပြေတဲ့လူတယောက်ဘာပြုတ်တို့များနော်ယဟပြုပြီးတော့တယောက်ထဲနေပြီးတော့အများနဲ့မတူတဲ့ဝိပုစ္ဆာကိုနေဝန်ထိုင်ဖို့ပေါ့ပုံလာဖို့နဲ့ဒီလိုမြတ်သောအကျင့်ကိုကျင့်သုံးသွားရတာတော့ဘာကြောင့်အရှင်ဘုရားယဟပြုတာတော့မေးရဒါကမေးမယ်ဆိုရင်လည်းအလုံးမေးတဲ့ပါလေလူတယောက်ခက်ခက်ကပြည့်စုံနေပါလေခင်ဗျဘာဖြစ်လို့လူလောကကြီးမှာတော့မနေချင်တာတော့ဟုတ်လားဘာဖြစ်လို့အများနဲ့မတူတဲ့နေဝန်နေနည်းကြီးနဲ့နော်အများနဲ့မတူတဲ့ကျင့်သုံးမှုကျင့်သုံးနည်းနဲ့ကျင့်သုံးရကျင့်သုံးချင်ရတာတော့နေချင်ရတာတော့မိမယ်ဆိုရင်မေးတယ်မရှိဘူးလားရှိတယ်နော်အဲ့လိုမေးတဲ့အခါကျတော့မထေရကမင်းကြီးတဲ့ငါဘာပြုလို့ယဟန်ပြုခဲ့ရတာတော့ဆိုလို့ရှိတယ် เนาะอดิกะပြောလို့ရင်တရားခုမှစမှာเนาะငါဘာပြုလို့ရင်အပြုခင်ရတာလို့ဆိုလို့ရှိတယ်တိတော်ကိုမြင်တော်မူတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးညွှန်ပြထားတဲ့ဓမ္မုတ်တေသတရားအကျဉ်း၄မျိုးဆိုတာရှိတယ်တဲ့အဲ့ဒီတရားအကျဉ်း၄မျိုးကိုငါသိရလို့မြင်ရလို့ကြားရလို့ငါသာသနာ့ဘောင်ဝင်ပြီးတော့ရံပြုခဲ့တာအထေကောမဟာရာဇတိနာဘဂဝန္တာသာနာတပတ္တတာအရဟတာသမ္မာသမ္ဗုဒ္ဓေနာသတ္တရောဓမ္မုတ်တေနာဥဒိဋ္ဌာမဟာရာဇမြတ်တော်ကြီးသာနာတတိတော်မူသောပတ္တတာမြင်တော်မူသောအရဟတာကိရိတာကတိကြီးတော်မူသောသမ္မာသမ္ဗုဒ္ဓေနာတရားလုံးစုံကိုကိုယ်တော်တိုင်းမဖောက်မပြန်မမကံကံတည်တော်မူသောတေနာဘဂဝတာထုဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဥဒိဋ္ဌာညွန်ပြ၍ထာအကုန်သောသတ္တရောဒီမျိုးကုံသောဓမ္မုတ်တေသာတရားကျင့်လို့ဒီအဋ္ဌိတန်တိရှိပါကုန်၏မင်းကြီးတဲ့တိတော်မူတဲ့မြင်တော်မူတဲ့ခိလေသာကတိငြိမ်းတော်မူတဲ့တရားလုံးစုံကိုကိုတော်တိုင်ထွတ်ထွန်းပြီးတော့မမကံကတိတော်မူတဲ့အဲ့ဒီလိုအကြီးအသေးရှိတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကညွှန်ပြထားတဲ့တရားအကျဉ်း၄မျိုးဆိုတာလောကကြီးမှာရှိတယ်နော်အဲ့ဒီတရားအကျဉ်း၄မျိုးကိုရေအဟံညတဝါစဒိတဝါစတုတ်တဝါစအာဃာရသမအနာဂရိယပပ္ပစီတောအဲ့ဒီမြတ်စွာဘုရားညွှန်ပြထားတဲ့တရားပေါက်သွားအောင်တုံးအောင်ပေးနိုင်တဲ့အစွမ်းရှိတယ်။အဲ့ဒီတရားအချင်းလေးမျိုးဆိုတာဘယ်လိုဟာလဲ။စိတ်ဝင်စားတယ်မရှိဘူးလား။ရှိတယ်။အခုချင်းကပြောလိုက်ရင်တော့ဘေးတတော်ကဟောဒါလေးတော့တို့မှတ်သားမှုပြီးသားပါလို့အဲ့လိုဖြစ်မှာပါဟုတ်လား။ဒီတရားလေးကအလုံးမပြည့်စုံကောင်းမွန်တဲ့အတွက်ကြောင့်ဘုန်းကြီးတွေတော်တော်များများလည်းမကြားခံတာဟောတယ်ပေါ့နော်။ဟောတယ်ဟောတယ်ပါလေ။အခုချင်းကတော့ဒီအခုဒီတရားကိုဟောနေတာချိန်ပါများစွာရှိပြီးရိုးသွားတယ်လို့မရှိဘူး။စီတဲမှာကိုရိုးတော်တယ်လို့မရှိဘူး။နော်ဒီတရားချင်းလေးလို့ဆိုတာကလောကကြီးရဲ့တဘာဝလို့လည်းပဲပြောလို့ရတယ်။လောကကြီးရဲ့အမှန်တရားလို့လည်းပဲပြောလို့ရတယ်ပေါ့။အဲ့ဒီတရားချင်းလေးမျိုးကိုတခုချင်းမထေမြတ်ကရှင်းပြတယ်။ပထမတူကခေါင်းစဉ်အောက်ကပြောတယ်။မိကြီးကအဲ့ဒါကိုကောင်းကောင်းနားမလည်လို့အသေးစိတ်ထပ်ပြီးတော့ရှင်းပြဖို့ရှောက်တော့မှသူအသေးစိတ်ရှင်းပြမှာ။အဲ့ဒါပေးတတ်တော့လည်းပဲပထမခေါင်းစဉ်အောက်ပဲအရင်မှတ်သားမယ်ပေါ့နော်။ကိုကြီးအခုပြောနေတာဒီတုတ်တံမှာမှတ်တမ်းတင်ထားတဲ့အတိုင်းတော့တိပြီးတော့အပူပူလိုမပါဘဲနဲ့အစဉ်အတိုင်းလေးပြောနေတာဥစဉ်ခုပြောနေတာဟုတ်လားအေးအဲ့တော့ပထမတရားချင်းကိုဘယ်လိုပြောပြရအောင်ဆိုတော့ဥပနိယတိလောကအတုဝတိခမဟာရာဇမြတ်တော်မင်းကြီးတဲ့ဟောဒီလောကဟောဒီလူသားဟောဒီတတ္တဝါတွေဟာဒီလောကကြီးဟာဒီနေမှာလောကဆိုတာတတ္တလောကကိုရည်ရွယ်ပြောတာတတ္တဝါတွေဒီပင်နဲ့တကယ်တမ်းကတော့လောကပဲဟုတ်လားဒီတတ္တဝါတွေဒီဥသောလောကကြီးဟာကိုယ်အနေနဲ့ကိုပြောဖို့ဆိုရင်တော့ဟောဒီလူသားတွေဟာပြောလိုက်ရင်ကိုရှင်းတယ်ပေါ့နော်ဟောဒီလူသားတွေဟာဥပနိယတိပူခြင်းသိခြင်းတွေကိုမရောက်ရောက်အောင်မောင်းနှင်တာကိုခံနေရတယ်တဲ့ဘယ်သူမှငြင်းဆန်မှုမရှိဘူးနောက်တတ္တဝါတွေဆိုတာပူခြင်းသိခြင်းတွေကိုမရောက်ရောက်အောင်မောင်းနှင်တာကိုခံကြရတယ်တီးနေတာမြဲနေတာဆိုလို့ဘာမှမရှိဘူးတဲ့ဒါပထမတရားချင်းပဲလောကကြီးဟာကိုခြင်းတည်ခြင်းဒီကိုရောက်အောင်မောင်းနှင်တာကိုခံရရတယ်တည်မဲနေတာတော့မရှိဘူးအဲ့ဒါကိုဦးဇင်းတို့မာစီစောကြီးကဆောင်းပုတ်ကလေးစီတယ်ဘောနာတေတို့မောင်းနှင်ဖို့လူတို့မမြဲပါလကားလို့ဒီလိုလေးရေးတယ်ဒါမျိုးလေးတွေကိုရောက်အောင်ကြည့်ပြီးတော့စဉ်းစားကြည့်နေမယ်ဆိုရင်တတိတံဝေကဉာဏ်ပညာကိုရနိုင်မယ်ပေါ့နော်ဒီတက္ကဓမ္မတရားအကျင့်ပဲပြီးတော့ဦးဇင်းတို့အသေးစိတ်ပြောမှာပါနောက်ဒုတိယတရားချင်းကိုကျတော့မထေရ်မြတ်ကပါပြောလို့အတ္တတော်လောကအနဘိတရောတိခောမဟာရာဇမင်းကြီးတဲ့ဟောဒီလောကလူသားတွေဟာအတ္တတော်လေအာဟုရဆိုလို့ဘာမှမရှိဘူးတဲ့တတ္တဝါတွေမှာအာဟုရှင်ဟာမရှိဘူးတဲ့အနဘိတရောတဲ့စောင့်ရှောက်မဲ့အရာလည်းဘာမှမရှိဘူးတဲ့ကိုကအာဟုရမဲ့အရာလည်းမရှိဘူးကိုကိုစောင့်ရှောက်မဲ့အရာလည်းမရှိဘူးဒါကမှစီဆိုကြီးကသောရှောင်းသူမေ900မေအတွင်နာကြီးတကားလို့အဲ့ဒါလို့ရေးတယ်။နှစ်ချက်ရှိသွားပြီလို့နှစ်ချက်ရှိသွားတယ်နော်။နောက်တတိယတရားအကျဉ်းအတ္တဘောလောကောတမ္မပါယကမဏီယံဒီခောမဟာရာဇာမင်းကြီးတဲ့ဟောဒီလောကကြီးဟာအတ္တကောတဲ့ကိုယ်ပိုင်ဥစ္စာဆိုလို့ဘာမှမရှိဘူးတဲ့။တတ္တဝါတွေမှာကိုယ်တကယ်ပိုင်တဲ့အရာဘာမှမရှိဘူးတဲ့။တမ္မပါယကမဏီယံအလုံးစုံကိုစွန့်ပစ်ပြီးတော့ထားခဲ့ပြီးတော့သွားကြရမယ်သူတွေကြည့်ပင်တဲ့ဒါလောကကြီးရဲ့တတိယအမှန်တရားလို့လည်းဆိုနိုင်ပါတယ်နော်တတ္တဝါတွေမှာသူသူကိုယ်ကိုကိုယ်တကယ်ပိုင်တာဘာမှမရှိဘူးအလုံးကိုစွန့်ပစ်ပြီးတော့ထားခဲ့ပြီးတော့သွားကြရပါအ အလုံးကိုစွန့်ပစ်ခဲ့ရတယ်ဆိုရင်ကိုဟာကိုတကယ်မပိုင်ဘူးဆိုတဲ့အဓိပ္ပာယ်ပါပဲဟုတ်တယ်မို့လားတခုခုကိုတကယ်ပိုင်တယ်ဆိုရင်ဒါကိုသဘောဖြစ်ရမှာပေါ့ကိုသဘောမဖြစ်ဘူးဆိုလဲကိုဟာဒါကိုတကယ်မပိုင်ဘူးဆိုတဲ့အဓိပ္ပာယ်ပဲဟုတ်တယ်မို့လားအေးဒါကြောင့်ဒီသဘောတော့တတိယတရားချင်းဒီပါလဲလို့ပြီးရင်ကိုယ်ပိုင်ဥစ္စာမရှိဘူးအလုံးကိုစွန့်ပစ်ပြီးတော့သွားရမယ်ကိုယ်ပိုင်ဥစ္စာမရှိပါစွန့်ခွာသွားရမှာပါတကားတဲ့တတိယတရားချင်းပေါ့နော်ပြီးရင်ဒါလေးကိုဒီဆောက်ကိုလေးကိုရှင်တို့ချပေးမယ်ပေးတဲ့တော့လိုက်ရှုပြီးတော့ဒါအရာပြန်ပြီးတော့ရွတ်ပြန်အောင်နော်ဒါကြောင့်တတိယလေးနဲ့နားထောင်နောက်လေးခုမြောက်တရားအချင်းကိုကျွန်တော်ပါပြောလို့ဥနောလောကအတိတ်သောတဏ္ဍာတာဘုဒ္ဓိကောမဟာရာဇာမင်းကြီးတဲ့ဟောဒီလောကဒုသားတွေဟောဒီတတ္တဝါတွေဟာဥနောတဲ့အမြဲတမ်းရုပ်လျော့နေတယ်ပြီးဝနေတာမဟုတ်ဘူးတဲ့ဆိုလိုတာကတတ္တဝါတွေဆိုတာလိုအပ်နေတာလိုအပ်ချက်နဲ့နေနေတာမပြည့်စုံနေတာမဟုတ်အမြဲတမ်းလိုနေတာမပြည့်စုံနေတာမဟုတ်အမြဲတမ်းမလိုလိုနေတာနော်အတိတ်သောတဲ့အားရတဲ့ရောင်ရဲတဲ့တင့်နေတယ်ဆိုတာမရှိဘူးတဲ့ပြောပါပြောတဏ္ဍာတော်တဲ့တဏ္ဍာဆိုတာအလိုဆန္ဒဒါတာဆိုတာကကြီးကျွံတတ္တဝါတွေဆိုတာအလိုဆန္ဒရဲ့ကြီးကျွံပြတာဖြစ်တယ်တဲ့ဒီလောဘကခိုင်းတဲ့အတိုင်းအလိုဆန္ဒကခိုင်းတဲ့အတိုင်းလှုပ်ပေးနေရတယ်ပြောပေးနေရတယ်တွေးပေးနေရတယ်အလိုဆန္ဒရဲ့ကြီးကျွံပြတာဖြစ်တယ်တဲ့လေးခုမြောက်တရားချင်းဒီပါလေတတ္တဝါတွေဒီရုပ်လျော့နေတယ်ပြိဝနေတာမဟုတ်လိုအပ်နေတယ်ပြည့်စုံနေတာမဟုတ်အားရရောင်ရည်တင်းတင်းမှုရှိဘူးအမြဲတမ်းအလိုဆန္ဒခိုင်းတာကိုလုပ်ပေးနေရတယ်မလွတ်လပ်သောအလိုဆန္ဒရဲ့လက်အောက်ခံကြည်ကြုံရတာဖြစ်တယ်နော်အဲ့ဒါကိုမာစီဆိုကြီးကဘယ်လိုရေးလို့လိုမပြေဝါအမေရတဏ္ဍကြုံကြီးပါလကားလို့အဲ့လိုလေးရေးတယ်နော်အဲ့ဒါကိုရှင်တို့တရားချင်းဘယ်နှမျိုးလို့များ၄မျိုးဩနာတိတို့မောင်းနှင်ဖို့လူတို့မမြဲပါလားသောရှောင်းသူမေကိုရမေအန္တရာရေတကားကိုပိုင်ဥစ္စာမရှိပါဆောင်းခွာတွားရမှာပါတကားလိုမပြေဝါအမေယတဏကြုံကြီးပါတကားဘယ်နှမျိုးလို့လေးမျိုးအဲ့ဒါလိုမထင်မြက်ကဒီတရားချင်းလေးမျိုးကိုသူတိရမြင်ရကြားရလို့သူရံပြုခဲ့တာအဲ့ဒါပြောပြတဲ့အခါမှာမိကြီးကရှင်ဘုရားတဲ့အရှင်ဘုရားပြောပြလိုက်တဲ့ပထမတရားအချင်းတတဝါတရားဟူချင်းတည်ခြင်းတွေကိုမောင်းနေတာကိုဆောက်ဖို့တာကိုခံရတယ်။တီးနေတာမြဲနေတာဘာမှမရှိဘူးလို့ပြောတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့တပည့်တော်အသေးစိတ်ဘယ်လိုနားလည်ရမလဲတဲ့။ဒါသူကရှင်းရှင်းလင်းလင်းသိချင်လို့ထပ်ပြီးတော့မေးတာပါ။အဲ့လိုမေးတဲ့အခါကျတော့မတင်မြတ်ကမင်းကြီးတဲ့။အဲ့လိုဆိုရင်တဲ့ကောင်ကပြန်ပြီးတော့မေးမယ်။တော့ကြိုက်ခင်ကြိုက်ကလေးဖြေပါ။မင်းကြီးမအခုလောလောဆယ်အနေထားနဲ့ဟိုးငယ်တုန်းကအနေထားနဲ့ဘလိုများကွာခြားမှုရှိလဲတဲ့အဲ့ဒါကိုတစ်ချက်တော့စဉ်းစားပြီးတော့ငါ့ကိုပြန်ပြောပါငယ်ငယ်တုန်းကအနေထားနဲ့ခုလောလောဆယ်အနေထားမိကြီးကအဲ့ဒီအချိန်မှာအသက်80လောက်ရှိနေပြီဘဝရတောင်ဆုံးအရွယ်ရောက်နေပြီပေါ့အဲ့တော့ဘုရားမိကြီးကစဉ်းစားပြီးတော့ဘာပြောလို့ဆိုတော့ရှင်ဗျာတဲ့ငယ်ငယ်တုန်းကလည်းအခုနဲ့ကတော့ဘာမှမဆိုင်တော့ဘူးဗျာတဲ့တပည့်တော်ကငငယ်တုန်းကအလွန်တရာမအကောင်မောင်းတန်းအတ္တပုဗ္ဗလည်းကြွကျင်တယ်တိုက်ရိုက်ခိုက်ရည်လည်းအလွန်ကောင်းတယ်စင်စည်းမြင်စည်းဓာတ်ကိုလန်တို့အလွန်လည်းကြွကျင်တယ်အဲ့ဒါတပည့်တော်ကိုတပည့်တော်ငငယ်တုန်းကတကူရှင်တယောက်လုံးတောင်ထင်ခဲ့ပြီတဲ့နော်ဒါပေမဲ့တော့အခုချိန်မှာတော့အဲ့ဒါလေးကဘာမှမရှိတော့ဘူးတဲ့ကုံငယ်လေးပြောက်ခဲ့ပြီးကြံခဲ့ပြီအခုချိန်မှာတော့တပည့်တော်ရဲ့အနေထားကဘလို့ဖြစ်နေလို့ဆိုတော့တပည့်တော်ရဲ့ခြေတော်ကိုဒီနားကိုနှမ်းမယ်ဆိုပြီးတော့ကြွပြီးတော့နှမ်းချလိုက်တယ်ဒါပေမဲ့တပည့်တော်ရဲ့ခြေတော်ကတပည့်တော်ရောက်ချင်တဲ့နေရာကိုရောက်မသွားဘူးတဲ့ဂျားထဲမှာသူချင်တဲ့နေရာကိုကျသွားတာဒါကသူပြောဖို့ကလေးအသေးစိတ်အဲ့ဒီတိုင်ပြောတာလားဟုတ်လားကိုခြေတော်ကကိုရဲ့အမိန့်ကိုညာလုံးပြီးမနာခံတော့ဘူးကိုခြေတော်လေးတစ်ချောင်းကိုတော့ကိုကပိုင်ရုပ်ပိုင်နဲ့မရှိတော့ဘူးတော့ငငယ်တုန်းကအနေထားနဲ့အခုအနေထားကဘာမှမဆိုင်တော့ဘူးငငယ်တုန်းကအနေထားတွေဆိုတာကိုယ်ကိုယ်ကပြောက်ခဲ့ပြီးဂျန်ခဲ့ပြီးဂျန်ခဲ့ပြီးဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောခြင်းဘာလို့ဂျန်ခဲ့တာတော့ကိုကသွားနေလို့အဲ့ဒါလေးဂျန်ခဲ့တာဟုတ်လားဂျန်ခဲ့တယ်ဘာလို့ဂျန်ခဲ့တာတော့ကိုကသွားနေလို့ဘယ်ကိုသွားနေတာလို့ဆိုတော့ကိုချင်းတည်ခြင်းတွေကိုဥတည်ပြီးတော့သွားနေတာဟုတ်လားအဲ့တော့ဦးဇင်းတို့ပေးတဲ့ပေါင်းတို့ကောင်တို့ဘယ်သူမှအဲ့ဒီခရီးကိုရက်လို့မရဘူးနားလို့မရဘူးရက်ခွင့်လည်းမရှိဘူးနားခွင့်လည်းမရှိဘူးမသွားခြင်းလည်းသွားသွားခြင်းလည်းသွားသွားမှသိတယ်သွားသွားမှမသိတယ်သွားဟုတ်လားဒလဆက်ကိုသွားရတယ်အဲ့လိုသွားတဲ့ကိစ္စမှာမြတ်စွာဘုရားကပုံပေါ်ဘယ်လိုပြောတော့ဟော ရှိန်နဲ့စီးဆင်းနေတဲ့တောင်ကျမ်းမြစ်တစင်းနဲ့အလွန်တူတယ်တဲ့လူဘဝရဲ့ရှင်သန်ရဲ့ဆိုတဲ့ဒီခရီးတည်ဆုံးရင်းဒီကိုဥတည်ပြီးတော့တွားနေတဲ့ဒီခရီးနော်တောင်ကျမ်းမြစ်နဲ့ဥမာပေးတာရိုးရိုးမြစ်နဲ့တောင်ဥမာပေးရိုးရိုးမြစ်ကစီးဆင်းရဲ့လှုပ်လှည့်လှုပ်လှည့်အေးအေးဆေးဆေးပဲစီးမှာတောင်ကျမ်းမြစ်ဆိုတော့တော့ဝလုံးလို့မြန်မြန်ဆန်ဆန်ပတ်ပတ်လွတ်လပ်အရှိအဟုန်နဲ့စီးမှာအဲ့ဒီတောင်ကျမ်းမြစ်တစင်းပင်လယ်သမုဒ္ဒရာတွေကိုဥတည်ပြီးတော့စီးဆင်းနေတဲ့အနေအထားလေးကိုစဉ်းစားကြည့်ပေါ့အဲ့ဒီမြေကြီးဟာရက်နေတဲ့အချိန်နားနေတဲ့အချိန်ပဲချင်းရှိတယ
်။
အချိန်မရှိဘူး။မနေ့လည်းရှိတယ်၊ညလည်းရှိတယ်၊နေ့လည်းရှိတယ်အချိန်တိုင်းရှိတယ်။အဲ့ဒါလိုပဲတခါတော့ဘုရားတို့ရဲ့ဒီခန္ဓာကိုယ်ဟာလည်းပဲတည်ရင်းဒီကိုဥတည်ပြီးတော့သွားနေရတဲ့ဒီခရီးပဲချင်းဖြစ်ဖြစ်သွားနေတယ်။တပင်ဆိုင်ရင်လည်းသွားတယ်၊စကားပြောရင်လည်းသွားတယ်၊လမ်းလျှောက်ရင်လည်းသွားတယ်၊အလုပ်လုပ်ရင်လည်းသွားတယ်၊ရုပ်ရှင်အဆုံးအလုပ်တွေလုပ်ရလို့ပင်ပန်းလို့ညမှာအိတ်ရှက်အနာယူပါပြီဆိုတဲ့အချိန်မှလည်းပဲသူကတော့မရက်ဘူးမနာဘူးသွားနေတယ်။ကိုယ်ကလာနားနေတယ်လို့ထင်တာသူကတော့နားနေလားမဟုတ်ဒါကြောင့်ပုံပေါ်အောင်မြတ်စွာဘုရားကဥပမာနဲ့ပြောတာအမြဲတမ်းသွားနေရတဲ့ခရီးညဆန်ခွင့်ရှိတယ်အဲ့တော့အမြဲတမ်းသွားပြီးနားခွင့်မရှိရက်ခွင့်မရှိဒလက်ဆက်သွားပြီဆိုရင်တော့သွားမှမဟုတ်ရင်တော့ခရီးကတွင်တော့မှာပဲခရီးတွင်တယ်ဆိုတာဘာလို့ဆိုတော့တဖြည်းဖြည်းနဲ့ကိုရောက်ဆရာရှိတဲ့နေရာကိုရောက်သွားတော့ရောက်ဖို့နေလာတယ်ဆိုတဲ့အတိတ်ပဲနော်သွားပြီဆိုလို့ရှိရင်ကြံခဲ့တာတွေကြံခဲ့မယ်နေတာတွေကနေလာမယ်ပေါ့ဒါကခရီးတို့ရဲ့တဘာဝပေါ့တဖြည်းဖြည်းနဲ့နီးလာတယ်ဆိုတာကိုလည်းမြတ်စွာဘုရားကဥပမာနဲ့ပြောတာပဲဥပမာနဲ့ပြောရင်ဉာဏ်ရှိတဲ့လူတွေဟာသိလို့မြင်လို့တဲ့ဘုရှိတာကိုဟုတ်လားအဲ့ဒါဥပမာဘလို့ပြီးလို့တဖြည်းဖြည်းနီးလာတယ်ဆိုတဲ့ကိစ္စတောင်းတယုံကိုအစွဲခံရတဲ့နွားမတော်ရဲ့ခြေလန်းတိုင်းခြေလန်းတိုင်းဒီတည်ခြင်းနဲ့နီးလာတယ်လို့ပဲတရက်နေလိုက်ရင်တရက်စာတည်ခြင်းနဲ့နေသွားတယ်နောက်တနာကြီးပုံသွားရင်တနာကြီးစာတည်ခြင်းနဲ့ပုံပြီးတော့နေသွားတယ်တော့လက်ကျန်ခရီးဘလောက်ကျန်လဲမကျန်ဘူးဆိုတာတော့အတိအကျပြောခွင့်မရှိဘူးဒါပေမဲ့ကုန်ခဲ့သလောက်တော့တော့တေချာပေါင်းနေသွားတယ်ဆိုတဲ့အနေအထားဟုတ်တယ်မို့လားလက်ကျန်ခရီးအနည်းများတော့သတ်မှတ်လို့မရဘူးဒါပေမဲ့တဖြည်းဖြည်းနဲ့နီးလာတယ်ဆိုတာကတော့တေချာပေါင်းပြောလို့ရတယ်ပေါ့ဟုတ်လားဒါကြောင့်ဘေးသက်ပေါင်းတော်အောင်လို့အူနာတေတို့မောင်းနေဖို့လူတို့မမြဲပါလားတတ္တဝါတွေကဦးချင်းတေချင်းတွေကိုမောင်းနေတာကိုခံရတယ်နွားเจ้าသားကဒုက္ခပြီးတော့သူเจ้าနဲ့နွားကြီးနွားအုပ်ကြီးကိုသူရောက်စီခြင်းနဲ့တကြက်စီကိုဥတည်ပြီးတော့မောင်းနေနေတာမရှိဘူးလားရှိတယ်။နွားတွေမှာညှင်းဆန်ခွင့်ရှိလားမရှိဘူး။အဲ့လိုပဲသဘာဝတရားကြီးကဒါကတော့ဦးကြီးတို့တတ္တဝါတွေကိုနော်ဦးချင်းတည်ခြင်းဆိုတဲ့တကြက်ကိုမရောက်ရအောင်တလက်ဆက်မောင်းနေနေတယ်တတ္တဝါတွေအကုန်လုံးအတူတူချီတက်နေကြတယ်။နောက်ဟိုဒီနေ့ကဦးချင်းကြီးကိုရွာဘက်ကဆရာတော်ကြီးတပါးရောက်လာတယ်။ဆရာတော်ကြီးကိုမတွေ့ရတာကြာတော့ကြည့်လိုက်တော့အော်ဖူးကြီးဦးကြီးဖြစ်နေပါဘောလားလို့ရှိတဲ့မှာတွေးမိတယ်ပြီးတော့မှအော်မလည်းပဲတော်တော်အသက်ကြီးနေပါလားလို့တွေးမိတယ်တစ်ဆယ်တည်းတွေးမိတယ်ကဘာလို့ဆိုတော့အသက်ဆိုတာတယောက်တည်းခွက်ပြီးတော့ကြီးသွားတာမရှိဘူးလို့အကုန်လုံးအတူတူကြီးသွားကြတာဟုတ်တယ်မဟုတ်လားဘယ်သူမှရက်နေလို့မရအကုန်လုံးကြီးလူကြီးများကြီးသွားကြတာနော်ဒါကြောင့်ဤသက်ပေါင်းတော်တော်ဘာမှတီးနေတာမြင်နေတာမရှိဘူးဒီသဘောဝတရားကြီးကိုသူတိရမြင်ရကြားရလို့သာသနာ့ဘောင်ဝင်ပြီးတော့မြတ်သောအကျင့်ကိုကျင့်မယ်ဆိုရင်တော့ဒီသဘောဝတရားကြီးကလည်းသူလွန်ကြီးချမ်းသာမယ်ရမယ်ဟုတ်တယ်မို့လားတရားတရားမြတ်ကိုရလို့နောက်ဆုံးမညာပူညာကိုရလို့အရတ္တပညာအရတ္တပညာကိုရလို့ဘဝစာချုပ်ကြီးရုပ်သိမ်းသွားမယ်ဆိုရင်အမြဲတမ်းဦးခြင်းတည်ခြင်းကိုသွားနေရတဲ့ဒီခရီးဟာအပြည့်အတိုင်းပြီးဆုံးသွားမယ်ပေါ့ဒါကြောင့်မလို့သူရဟန်းပြုခဲ့တယ်လို့ပြောတာသဘောပေါက်ရလားဗျအေးဒါကြောင့်ပိဋကဘောင်တော်ကောင်တို့တတ္တဝါတွေဟာဒီလိုသဘောသဘောဝရှိတယ်တနည်းအားဖြင့်မိမိခန္ဓာဒီသဘောရှိတယ်လို့စဉ်းစားခြင်းတည်းများစွာတတိတံဝေကဉာဏ်ပညာကိုဖြစ်စေနိုင်တယ်ဟုတ်ရဲ့လားအေးပို့ပြီးတော့ဦးဇင်းတို့လေးလေးနက်နက်စဉ်းစားမယ်ဆိုရင်ဩသာသနာ့ဘုံမျက်နဲ့တွေ့တဲ့အခိုက်အတန့်မှာဒီလိုအခြေအနေဇိုးကနေရုံးထွက်နေအောင်တို့မျက်တော့အကျင့်ကိုကျင့်သုံးတဲ့နယ်ဆိုတဲ့အတွေ့ပေါ့ဟုတ်လားအေးဒါပထမတရားအကျင့်ပဲနောက်ဒုတိယတရားအကျင့်နဲ့ပတ်သက်ပြီးတော့မိကြီးကဆက်ပြီးတော့မေးပြန်တယ်ရှင်ဗျာတဲ့ရှင်ဗျာကပြောတယ်တတ္တဝါတွေမှာအာဟုရလည်းမရှိဘူးရှောင်းရှောင်းရဲ့အရာလည်းမရှိဘူးလို့ရှင်ဗျာပြောတယ်ပေါ့တပည့်တော်မှာခြေလျင်တက်တည်ရောမြင်တက်တည်ရောရှင်တက်တည်ရောယထာတက်တည်ရောစစ်တက်မျိုးစုံတပည့်တော်ကိုကပ်ကွက်နေတာရှောင်းရှောင်းနေတာရှိတယ်တဲ့ပြီးတော့တပည့်တော်ကိုချစ်ကြတယ်မြင်လို့ကြတယ်မိသားစုဝင်တွေမိတ်ဆွေတွေအပေါင်းအသင်းတွေဆွေမျိုးတွေတားဆီးတွေအများကြီးရှိတယ်အဲ့ဒါရှင်ဗျာရဲ့စကားကိုတပည့်တော်ဘလို့နားလည်ရမလို့လဲမမေးနိုင်ဘူးလားမေးတယ်ပါအဲ့လိုမေးတော့မတိမြတ်ကဘလို့ပြန်လဲဖြေရှင်းတယ်မင်းကြီးတဲ့အဲ့လိုဆိုရင်တင့်ကောင်ကပြန်မေးမယ်။မင်းကြီးမှာပြင်းထန်တဲ့ယောဂါတွေများဖြစ်ဘူးလားတဲ့။ဖြစ်ဘူးတော့ဗျာတဲ့အသက်80ရှိနေမှတခါတလေအလွန်ပြင်းထန်တဲ့ယောဂါဘယ်လောက်ထိဖြစ်တော့ဆိုလို့ရှိရ။မ မိသားစုတွေကဝိုင်းကြည့်ပြီးတော့အော်မင်းကြီးတော့တည်တော့မှာပဲနဲ့တူတယ်ဆိုတဲ့အနေအထားမျိုးကိုရောက်အောင်တော့မကြာခဏဖြစ်ဘူးလေတဲ့ဟုတ်လားအဲ့လိုပြောတဲ့အခါကျတော့မထေရ်ကမင်းကြီးတဲ့အဲ့လိုဆိုရင်မင်းကြီးမှအဲ့လိုပြင်းထန်တဲ့ယောဂဝေဒနာတွေကိုခံစားနေရတဲ့အခါမှာအော်ရှင်းရလိုက်တာဒုက္ခတွေကြီးလိုက်တာဒီရှင်းရတဲ့ဒီဒုက္ခတွေဒီဝေဒနာတွေကိုငါ့ကိုချစ်ကြတဲ့မြတ်လို့ကြတဲ့ငါ့ကိုကာကွယ်ဆောင်ရှောက်နေတယ်လို့ဆိုကြတယ်အဲ့ဒီသူတွေတယောက်ကိုနည်းနည်းစီနည်းနည်းစီခွဲဝေပြီးတော့ယူကြစမ်းပါလို့မင်းကြီးပေးလို့ရနိုင်မလားတဲ့မရနိုင်ဘူးယူယူလေးပြောတာနော်ကို့မှာဒုက္ခရောက်လာပြီတကယ်ပျက်စီးမှုနဲ့ကြုံလို့တကယ်ဒုက္ခတွေ့လာပြီအစီမပြေမှုဖြစ်လာပြီဆိုရင်ဒီဒုက္ခတွေကိုငါ့ကိုချစ်ကြတဲ့လူတွေနည်းနည်းစီတော့ခွဲဝေပြီးတော့ယူကြစမ်းပါဒါဆိုရင်ငါတက်တာတော့မယ်ပေါ်ပါတော့မယ်ဆိုပြီးတော့ညာပေးလို့ဝေလို့ရနိုင်မလား
ရနိုင်ပါဘူ
းအတိပ္ပေကမှာတော့ကိုဖြစ်ရင်ကိုခံအဲ့လိုပဲသူဖြစ်ရင်လည်းသူခံတယောက်တယောက်ကိုကူညီလို့ရတယ်ဆောင်ရှောက်လို့ရတယ်အကူလို့ရတယ်ဆိုတာကတကယ်တမ်းကတကယ်မှအပေါ်ယံလေးလောက်ပဲဟုတ်လားခန္ဓာကိုယ်ကြီးကနောက်ပေါက်ပြန်လာပြီးပျက်စီးလာပြီးဒုက္ခဖြစ်လာပြီးဆိုရင်ဘယ်သူကမှမစိုးကိုအကူလို့မရဘူးဘယ်သူကမှမစိုးကိုလည်းဆောင်ရှောက်လို့မရဘူးကူညီလို့လည်းမရဘူးစိတ္တနာမရှိလို့မြေတာမရှိလို့မကူညီခြင်းလို့မဟုတ်ဘူးကူညီလို့ကိုမရသူဖြစ်ရင်ဒုက္ခကိုဖြစ်ရင်ကိုခံဟုတ်ရဲ့ဒါကြောင့်ဦးဇင်းတို့ကဒီစကားလေးကိုဘာလို့ပြောရတာလဲ။နော်တတဝါတွေဆိုတာတူတူကိုကိုတယောက်ကိုတယောက်အားကိုးလို့ရတာထက်ပိုတွက်ပြီးတော့အားကိုးနေကြတာလည်းရှိတယ်။နော်အားပြုတ်ပြီးတော့နေကြတာ။မိဘကသာသမီဘောသာသမီကမိဘကိုတကယ်တမ်းကကိုထင်တယ်လို့ကြည်အားကိုးလို့မရဘူး။ဒါကြောင့်တကယ်အားကိုးရရှာခြင်းလည်းဆိုရင်တရားဓမ္မအသိဉာဏ်ကိုရင့်ကျက်အောင်ကြိုးစားထားဖို့လိုတယ်။အဲ့ဒါဟာပြည့်စုံမှုနဲ့ကြုံလာရင်တခုလေးတော့အားကိုးရပါပဲ။ဒါဒီနေရာမှာဦးဇင်းတို့လောကကြီးဟာဘာမှအကူရမရှိဘူးရှောင်ရှောင်မဲ့လို့မရှိဘူးလို့ပြောတယ်။သို့တော့ယေသနာမြတ်သုံးပါးတည်တာနဲ့အကူရလို့လည်းပဲပြောပြန်တယ်။အဲ့ဒါကိုတကယ်လို့ဘယ်လိုနားလည်ရမလဲလို့ကိုယ်စဉ်းစားတယ်မရှိဘူးလား။ယေသနာမြတ်သုံးပါးတည်အကူရဆိုတာကဒီရှင်းရတဲ့ဘဝဒုက္ခတွေကတည်းကထာဝရလွတ်မြောက်သွားအောင်နိမန်လက်မှန်ကိုပေးတော်မူနိုင်တဲ့အတွက်ကြောင့်ယေသနာမြတ်သုံးပါးကိုအကူရလို့ပြောတာ။ဒါဒီယုံနာခန္ဓာကြီးကိုမပြည့်စုံအောင်မအိုးအောင်မနာအောင်မသိအောင်လုံးဝပြေးနိုင်ဟုတ်တယ်ဟုတ်တယ်ဒါပေမဲ့ဒီဒုက္ခတွေကနေပြီးတော့လွတ်မြောက်သွားအောင်မဂ္ဂင်၈ပါးအချင်းမြတ်တရားသူတော်ကောင်းတရားတွေဟူသောနိမန္တမံကိုတော့မပေးနိုင်ဘူးလားပေးနိုင်တယ်ဒါကြောင့်သူ့ကိုတော့အာဟုယလို့ပြောရတယ်ဒီအာဟုယမရှိတဲ့လောကကြီးကနေထွတ်မြောက်နိုင်အောင်လုံနိုင်တဲ့အတွက်ကြောင့်နိလန်းကိုပေးနိုင်တဲ့အတွက်ကြောင့်အာဟုယလို့ပြောရတာလောကကြီးထဲမှာတော့ဒီပြင်အာဟုယဘာမှမရှိဘူးဒါကြောင့်ဦးဇင်းတို့ပြည့်ပြည့်စုံစုံပြောမယ်ဆိုရင်တော့ယေတနာမြတ်သုံးပါးကနေလို့အာဟုယမရှိဘူးတော့အာဟုယမရှိတဲ့လောကကြီးထဲမှာစစ်မှန်တဲ့အာဟုယကိုရအောင်လို့သူယဟန်ပြုခဲ့တယ်လို့ဆိုလို့ရကုန်မရောက်ဘူးလားရောက်တယ်ဒါကြောင့်မိသားစုတော်ကောင်းတို့ဩဘဝမှာတကယ်အာဟုယဘဝမရှိဘူးလို့စဉ်းစားရင်းနဲ့အတိဉာဏ်ပညာတည်ဟူသောအာဟုယအရှိကိုလည်းပဲယတနာမြတ်သုံးပါးတည်ဟူသောအာဟုယအရှိကိုလည်းပဲငါအာဟုနိုင်ဖို့အာဟုယရဖို့လိုတယ်ဆိုတာလေးပဲတခါတည်းဆက်ပြီးတော့တွေးဖို့မလိုဘူးလားရောက်တယ်နောက်ဒါကြောင့်မိသားစုတော်ကောင်းတို့မင်းကြီးတဲ့မှာဒုက္ခရောက်လာပြီးယောဂဖြစ်လာပြီးဆိုရင်ဘုရားကိုခွဲဝေပြီးလို့ရမှာတလေဆိုတဲ့မေကောစဉ်းစားတယ်မရှိဘူးလားရှိတယ်အဲ့ဒါဒုတိယတရားအချင်းနဲ့ပတ်သက်တဲ့မထေရ်ရဲ့ရှင်လင်းချက်ပေါ့နောက်တတိယတရားအချင်းနဲ့ပတ်သက်ပြီးတော့မေးပြန်တယ်မင်းကြီးကရှင်ဘုရားတဲ့ရှင်ဘုရားကပြောတယ်လောကလူသားတတ္တဝါတွေမှာကိုယ်ပိုင်ဥစ္စာဘာမှမရှိဘူးအလုံးကိုရှုပ်ဖြစ်ပြီးတော့သွားရမယ်လို့ရှင်ဘုရားပြောတယ်ပေါ့နော်တပည့်တော်မှာမြေပေါ်မြေအောက်မြုပ်နှံသိရှိတာလေတပည့်တော်ပိုင်တဲ့ဥစ္စာပြည့်စုံတယ်အများကြီးရှိတယ်တဲ့အဲ့ဒါရှင်ဘုရားရဲ့စကားကိုတပည့်တော်ဘယ်လိုနားလည်ရမလို့လဲနော်တက္ကသမတော်ဦးဇင်းတို့ရဲ့ကိုယ်စားများမေးထားလားလို့တော့ထင်ရတယ်ပေါ့နော်ယေရှုဘုရားကကိုယ်ပိုင်ဥစ္စာဘာမှမရှိဘူးလို့ပြောလိုက်တယ်သို့တော်တက္ကသမတော်ဦးဇင်းတို့ကတော့ဘယ်လိုထင်နေတော့အော်ငါအိမ်မင်းငါရှာဖွေပြီးတော့စုဆောင်ပြီးတော့သိရှိထားတဲ့ဥစ္စာပြည့်စုံတွေကငါဥစ္စာပြည့်စုံမှုလို့ဘယ်ဥစ္စာပြည့်စုံလို့ပြောရမှာတော့မေးကြမရှိဘူးလားအဲ့ဒီဥစ္စာပစ္စည်းတွေကိုငါဝေချင်ချမ်းကျင်လည်းရတယ်၊သုံးရင်ဆွေးကျင်လည်းရတယ်၊သူများကိုပေးကျင်လည်းရတယ်၊မကြိုက်ရင်ရုပ်ဆွာအဆုံးလွတ်ပြစ်ခြင်းတောင်လွတ်ပြစ်လို့ရတယ်။ဒါပေမဲ့ငါပိုင်တယ်လို့ပြောရင်ဘယ်ရောက်ငါပိုင်တယ်လို့ပြောရမှာလို့စဉ်းစားတယ်မရှိဘူးလား။ဒီတကယ်တမ်းကအဲ့ဒါတွေကဒကာဓမ္မတို့ဦးဇင်းတို့ကိုတကယ်ပိုင်တာမဟုတ်ပါဘူး။အခိုက်အတန့်များပါ။နော်ဒီအချက်နဲ့ပတ်သက်ပြီးတော့မထေရ်ကပို့ပြီးတော့ရှင်းလင်းသွားအောင်ဘယ်လိုပြောတော့မင်းကြီးတဲ့အဲ့လိုဆိုရင်တင့်ဝင်ကမေးမယ်မင်းကြီးအခုဒီဘဝအမြဲတမ်းချမ်းသာကြွယ်ဝတဲ့ကုလူတိုင်းကြီးကိုနော်အစိုးရနဲ့ပိုင်ဆိုင်တဲ့မင်းကြီးဆိုတော့ပစ္စည်းဥစ္စာအဖြစ်လွန်တရာမှာချမ်းသာကြွယ်ဝမယ်ဆိုတာယူမန်တန်ရဲ့ဖြစ်စရာမရှိဘူးပေါ့နော်ဒီဒါပေမဲ့လို့ ဒီဘဝမှာငါဥစ္စာလို့လုတ်ပြီးတော့မိကြီးပိုင်တယ်လို့ထင်တဲ့အရာကိုဒီဘဝဒီခန္ဓာအနိစ္စမျိုးဖြစ်တဲ့အတွက်ကြောင့်ဒီနေ့ပျက်စီးပြီဆိုတဲ့အခါမျိုးမှာဒီဥစ္စာပျက်စီးတယ်ကိုနောက်ဘဝထိဆက်ပြီးတော့ယူသွားလို့ရတယ်လားဆက်ပြီးတော့ငါပိုင်တယ်လို့ပြောခွင့်ရှိသလားလဲရှိပါလားမရှိဘူးအဲ့ဒီတော့အဓိပ္ပာယ်ကဘာလို့ဆိုတော့အခိုက်အတန့်မျှပါပဲဟုတ်တယ်ဟုတ်လားဒါကြောင့်ပြည်သက်ပေါင်းတော်တို့ကိုယ့်အိမ်မှာစုဆောင်သိချီထားတဲ့ဥစ္စာပစ္စည်းတွေကိုကိုတကယ်ပိုင်တယ်လို့ထင်ခဲ့မယ်ဆိုရင်အဲ့ဒါဘာနဲ့တူမလဲဆိုတော့အိမ်ငှားနေတဲ့လူကဒီအိမ်ဟာငါ့အိမ်ပဲလို့ထင်နေတာနဲ့အတူလို့ပဲအမှန်ကတော့အိမ်ငှားပါဒါကအစဉ်တွေးမိတာတွေကိုပြောပြတာပြည်သက်တို့လည်းဖြည့်ဆွတ်ပြီးတော့စဉ်းစားကြည့်ပေါ့အဲ့ဒါဘာလို့ဆိုတော့အခိုက်အတန့်များပဲဒီကနေ့ငါ့ဥစ္စာလို့ပြောထားတဲ့အရာတွေနောက်နေ့မှငါ့ဥစ္စာလို့ပြောလို့ရကြမှာရမယ်အဲ့ဒါတော့မတည်ကြဘူးမရေရာဘူးမခိုင်ပါဘူးဒါကကိုပိုင်တယ်လို့ပြောလို့ဘယ်လိုမှမဖြစ်နိုင်ဟုတ်တယ်မဟုတ်လားဒီအလုံးကိုစုပြစ်ပြီးတော့တွားရမှာအဲ့ဒါဒီနေရာမှာဦးရှင်တို့ပို့ပြီးတော့ရှင်းလင်းသွားအောင်မြတ်စွာဘုရားတက်ကအဖြစ်ပြက်လေးတစ်ခုကိုကြားညက်ပြီးတော့အချင်းချုပ်လေးဦးရှင်ပြောပြမယ်နော်အလုံးလည်းပဲကြားဖို့ပြီးသားပါဒီအကြောင်းအရာလေးကမြတ်စွာဘုရားတက်ကအာနန္ဒာတိကြီးဆိုတာရှိတယ်သူကအလုံးတရားမှဝင့်တူတယ်ပေါ့ဘဝမှာရှိဖို့ပြည့်စုံဖို့ဟာအရေးကြီးဆုံးပဲလို့သူကရုပ်ချင်းဝါဒမဆိုရမှာဆို။ဒါကြောင့်မရှိမှမပေးနဲ့။မျက်စင်းကြောက်များတောင်းပေးပါများရင်ပုံသွားတာမပေးနဲ့ပေးရင်တော့ပုံမှာပဲ။မလူရဘူးမတန်းရဘူးပေါ့။ဟုတ်လား။ပြီးတော့စုရမယ်ဆောင်းရမယ်။ခြံများပြားများလို့စုဆောင်စုတော့ပါများရင်ပိုင်ဆိုင်မှုကြီးတာပဲ။ဒါကသူရဲ့ဝါဒပေါ့။အဲ့တော့သူကဘာလုပ်တော့ဘယ်သူမှမပေးဘူး။ရတော့အကုန်စုတယ်ရှာတယ်သိတယ်သိပိုက်တယ်။အဲ့ဒီတော့မဖြစ်လို့ဆိုတော့ပစ္စည်းတွေကတော့အလွန်မင်းကိုချမ်းသာတယ်ကြည်ကြည်တဲချမ်းသာပါလေဒါပေမဲ့ဘယ်တော့ပဲချမ်းသာချမ်းသာဒီခန္ဓာကိုယ်ကြီးကတနေ့တော့ပစ္စည်းတွေရမှာပါအောင့်ထားလို့ရတဲ့ကိစ္စမဟုတ်ဟုတ်လားအဲ့လိုပစ္စည်းပြီဆိုတော့ကိုပိုင်နေလို့ထင်တဲ့အရာတွေကဒီနေရာမှာအိမ်ဒီမပြည့်ချင်နေခဲ့ပဲကိုကတော့ကိုကံအားလျော်စွာတောင်းရလိမ့်မယ်အဲ့ဒါသူပဲရောက်တော့လို့ဆိုတော့ဒွန်စန္ဒာလေးသွားပြီးတော့ဖြစ်တဲ့အလွန်မဆင်းရဲတယ်ကံလည်းအလွန်ဆိုးတယ်နောက်ရုပ်ကလည်းအလွန်ဆိုးတယ်ကံကလည်းဘလောက်ဆိုးလို့ဆိုရင်သူ့ရဲ့အမေတောင်သူ့ပါလို့ရှိရင်တောက်ဆောင်လို့မရဘူးအဲ့ဒါကြောင့်ချစ်ပါတယ်ဆိုရင်ဒီအမေကသူ့သုံးလေးနှစ်သားပြေးနိုင်တော့နိုင်တဲ့အရွယ်လေးမှာသူ့ကိုဆွန့်ပစ်လိုက်ရတယ်သူနဲ့အတူတူအတမွေးလို့မရဘူးအဲ့ဒါနဲ့အဲ့ဒီအရွယ်လေးတွေကစပြီးတော့သူ့ဝန်သူကြောင်းရတယ်နောက်ဘယ်သူမှချစ်ကြွေးမယ်လို့မရှိဘူးဆွေမြတ်ပေးမယ်လို့မရှိဘူးဘဝစားလျှော့ပေးမယ်လို့မရှိဘူးအဲ့တော့သူများအိမ်ကပကခွက်ရောက်ကိုရှေးလို့ကြားလာတဲ့ထမင်းလုံးပေါက်ဟင်းလုံးပေါက်ကိုကြီးလို့ဇရက်တို့ကောက်စားတယ်လို့မျိုးစားပြီးတော့အသက်ရှင်ရတယ်။ဘလောက်ညွန်ညင်ဆင်းရဲမလဲဆိုတာဆင်းရဲစဉ်းစားကြည့်ပေါ့။အဲ့ဒါနဲ့အဲ့ဒီကလေးကမသေးပဲနဲ့ခုနှစ်နှစ်သားရှိတဲ့သားလေးတော့ရောက်တော့မျိုးလေးကိုတောင်းရန်ဆောင်တောက်လျှောက်သွားရင်လာရင်နဲ့သူအာနန္ဒာတစ်ချိန်ကြီးပေါ်ကနေခဲ့တဲ့အိမ်ကြီးနားကိုရောက်သွားတယ်။အဲ့လိုရောက်တော့အဲ့ဒီအိမ်ကြီးကိုမြင်တော့ထူးဆန်းလာတာပါလို့ဆိုတော့ဇာတိတရဉာဏ်ရတဲ့အရှင်ဘုရားကိုပြန်ပြီးတော့အမှတ်ရမှာအလွန်ဆွဲလန်းခဲ့တဲ့အိမ်ကြီးကိုမြင်လို့အဲ့ဒီလိုအမှတ်ရသွားသလားလို့ဥစဉ်ကတွေးကြည့်တာကြားလေကအဲ့ဒီအိမ်ကြီးကိုလည်းမြင်တော့အဲ့ဒီကလေးကဟာဒါကအိမ်ကြီးလို့ထင်တယ်ပြီးတဲ့သူ့အိမ်ကြီးဟုတ်သေးသလားလွန်ခဲ့တဲ့ခုနှစ်နှစ်ရှင်းနှစ်ကတော့ဟုတ်တယ်နော်ဒါပေမဲ့အခုမဟုတ်တော့ဟုတ်လားဒါပေမဲ့ကလေးဆိုတော့မသိဘူးဒါကအိမ်ကြီးပဲဆိုတော့အဲ့ဒီအိမ်ကြီးတဲ့ကိုဆွတ်ပြီးတော့ဝင်သွားရောဝင်သွားတဲ့အခါကျတော့သူ့ရဲ့သားမူလားတီကြီးကမွေးထားတယ်နော်သူရဲ့မြေးတော်မှာပေါ့အရှင်ဘုရားကအဲ့ဒီမြေးလေးတွေကဆော့ကစားနေတာကိုတွေ့ရတော့အဲ့ဒီကလေးလေးတွေကဘလူးဘလူးဆိုပြီးတော့ကြောက်တမ်းပြီးတော့ပေါ်ကြတယ်သူကရုပ်ကအဲ့လောက်ဆိုးတာအဲ့ဒီမှာပဲအဆောင်တွေကရောက်လာပြီးတော့ဒီကလေးကိုရိုက်ကြနှက်ကြနဲ့မိမျောသွားပြီးရှင်တော်မှာခြေတော်နဲ့ချောင်းမနဲ့ဆွဲပြီးတော့အမိုက်ပေါ်ပေါ်သွားပြီးတော့ပြစ်ထားအဲ့ဒါကိုမြတ်စွာဘုရားနဲ့ရှင်အာနန္ဒာကတွေ့ပြီးတော့ပြုစုထားတာအဲ့ဒီမှာမြတ်စွာဘုရားကရှင်အာနန္ဒာကိုအာနန္ဒာတဲ့ဟောဒီကလေးဟာအာနန္ဒာတထေးကြီးဖြစ်တယ်အဲ့ဒီဇာကကတယောက်ဇာကတယောက်နာကြားသွားတာအဲ့ဒါမူလတိတိကြီးရောက်တော့အဲ့ဒါမူလတိတိကသူ့အဖေကိုဒေါသနာဖြစ်တယ်လို့ပြောရမလားဆိုစိတ်အယံချိုးတယ်သူတို့မျိုးတည်ရင်ဂျမဖြစ်တယ်လို့ယုံကြည်ထားတာအဲ့ဒါနဲ့စိတ်တူပြီးတော့မြတ်စွာဘုရားတိရောက်လာတယ်ရောက်လာတော့မြတ်စွာဘုရားကသင်မယုံလို့ရှိရင်ဒီကလေးကိုတင်ခေါ်သွားပြီးတော့ချော့ပြီးတော့မေးသင်ရဲ့အဖေဘဝတောင်းကသင်မသိအောင်ညှို့နှံထားတဲ့ဥစ္စာပစ္စည်းတွေအများကြီးရှိတယ်အဲ့ဒါကိုသူပေးလိုက်မယ်ပြောပြလိုက်မယ်အဲ့ဒီတော့မူလတည်တွေကအဲဟုတ်ရင်လည်းပဲပစ္စည်းဥစ္စာတွေရမယ်မဟုတ်ရင်လည်းပဲယဟန်ပရမကိုလိမ့်လည်မှုနဲ့ဆွဆွဲပဲဆိုပြီးတော့အဲ့ဒီကလေးကိုခေါ်သွားတာအဲ့ဒါအိမ်ရောက်တော့ချုပ်ဖို့ပြီးတော့မေးတော့သူမသိအောင်ပြုတ်ထားတဲ့ဥစ္စာပစ္စည်းတွေကိုရတယ်အဲ့ဒီတော့မှမြတ်စွာဘုရားကိုဩဘဝတော်မှာဖြင့်ချားကွယ်ထားတာကိုသိနိုင်တယ်မြင်နိုင်တယ်ဆိုပြီးတော့သူအလုံးမဲ့ယုံကြည်တယ်ပေါ့ တော့ဦးဇင်းတို့ပြောနေတာကဒီအဖြစ်ပြက်ကအဓိကမဟုတ်ပါဘူး။ဒါပေမဲ့ဒီအဖြစ်ပြက်ထဲမှာလည်းဒီထားစရာလေးတခုတော့အလွန်ကောင်းတာပါနေနော်။ကလေးကမလို့ထင်တာတော့ငါအိမ်ကြီးလို့ထင်တာ။ဟုတ်ပါသေးတယ်လား
။
ဟောတော့အခိုက်အတန့်ပဲအခိုက်အတန့်ပဲနော်။အေးအဲ့ဒါလေးတော့မှတ်သားစရာကောင်းတယ်ပေါ့။အဲ့ဒီအဖြစ်ပြက်ကိုအခြေခံပြီးတော့မြတ်စွာဘုရားကမဟောလို့ဗုဒ္ဓမတိဒနာမတိဣတိပါလဝိဟင်ယတိအတ္တပိအတ္တနောနတိကုတောကုတောကုတောဒနာမိုက်တဲ့ပုဂ္ဂိုလ်တွေအတိညာမပြည့်စုံကြတဲ့ပုဂ္ဂိုလ်တွေဟာတဲ့ဗုဒ္ဓမတိငါမသာသမီတွေရှိတယ်ဒနာမတိငါမဥစ္စာပစ္စည်းတွေရှိတယ်အဲ့ဒီလိုအတွေ့နဲ့ဝိဟင်ယတိအလုံးမပင်မဆင်းရဲတယ်အဲ့ဒါတရားတော်မတို့ဥရှင်တို့တွေကိုပြောထားတာပဲဟုတ်တယ်မဟုတ်လားသာသမီတွေရှိတယ်ဥစ္စာပစ္စည်းတွေရှိတယ်ဆိုတဲ့အတွေ့အကြုံအခြေခံပြီးတော့အများကြီးပင်ပန်းဆင်းရဲရတယ်မရှိဘူးလားရှိတယ်တကယ်တကယ်ကတော့တဲ့အတ္တပိအတ္တနတိမိမိတည်ပင်နဲ့မိမိဥစ္စာမဟုတ်ဘူးတဲ့ကိုကိုကိုတော်မှကိုတကယ်မပိုင်ဘူးပေါ့အတ္တပိအတ္တနတိကုတော်ကုတော်ကုတော်တဏကိုကိုကိုမှကိုတကယ်မပိုင်ဘူးဆိုတာရဲ့တော့မှဘယ်အရာကိုငါဥစ္စာလို့ပြောလို့ရမလဲတဲ့သာသမီတို့ဥစ္စာပစ္စည်းလို့ဆိုတာငါဥစ္စာလို့ပြောလို့မရဘူးတဲ့ဒါလေးကိုအရှင်ကမှတ်သားစီရင်တာအဓိကကတော့အတ္တပိအတ္တနောနတိဆိုတဲ့စကားလုံးလေးပေါ့ကိုကိုကိုတော်မှကိုတကယ်မပိုင်ဘူးကိုဒီပင်လေကိုဥစ္စာဖြစ်စီမဟုတ်ဘူးကျန်တာဆိုတာတော့မပြောတော့နဲ့တော့ဒီနေရာမှာကိုကိုကိုကိုတကယ်မပိုင်ဘူးဆိုတဲ့စကားလေးကယာနုကိနားလည်ဖို့တော့မလွယ်ဘူးပေါ့ဒါအရှင်တို့တော့ယာနုကိနားမလည်သေးပါဘူးနော်ကိုကိုကိုကိုတကယ်မပိုင်ဘူးဆိုတာသိဖို့ဆိုတာသိလွယ်တဲ့ကိစ္စမဟုတ်ဘူးအနည်းဆုံးတော့ဝိပဿနာဉာဏ်တော့တော့ရထားမှဖြစ်ပါဟုတ်လားငါခန္ဓာမှာငါတကယ်ပိုင်တာဘာမှမရှိဘူးဆိုတာကိုသိဖို့ခန္ဓာမှာဘာပဲဖြစ်လာဖြစ်လာတည်နေတာမြဲနေတာမရှိဘူးဆိုတဲ့အမြင်မှအတိမှကိုရှားဖို့လုပ်မယ်အဲ့ဒါဆိုရင်ခန္ဓာမှာငါတကယ်ပိုင်တာဘာမှမရှိပါလားဆိုတော့သူသိနိုင်တယ်ပေါ့ဟုတ်ရဲ့လားတရားမင်းတဲ့ဘောတော်တော်တို့ကိုကိုကိုကိုတကယ်မပိုင်ဘူးဆိုတာကိုပထမနားလေတော့ကျူစာရမယ်အထိုင်လေးရောပေါ့ဟုတ်လားအဲ့ဒါကိုနားလေလာတာနဲ့အမျှဒီပြင်ငါပိုင်တာဘာမှမရှိဘူးဆိုတာကိုနားလေကိုပို့ပြီးတော့လွယ်ကူသွားမယ်ပေါ့နော်ဒီဒါကြောင့်မထေမြတ်ကမင်းကြီးတဲ့တတ္တဝါတွေမှာကိုတကယ်ပိုင်တာဘာမှမရှိဘူးအားလုံးကိုဆွတ်ပစ်ပြီးတော့သွားကြရပါကိုတကယ်ပိုင်တာရှိတယ်လို့ပြောကျင်တယ်ဆိုရင်လည်းပြောစရာလေးတော့ရှိတယ်နော်ကိုတကယ်ပိုင်တယ်လို့ပြောမယ်ဆိုရင်ပြောစရာတစ်ခုတော့ရှိတယ်အဲ့ဒါဘာမှဖြစ်မဲ့တဲ့တော့ကံတရားပေါ့ကွန်ပျူတာနဲ့ကံတရားတပ်ပေတတ္တကမ္မတကတပ်ပေတတ္တအလုံးစုံသောတတ္တဝါတို့သည်ကမ္မတကကံကိုယ်တားလည်းကိုယ်ပိုင်လည်းကမ္မတကတကဆိုတာကိုယ်ပိုင်ဖြစ်ရှိကံကိုယ်ကြတော့ကိုယ်ပိုင်လည်းကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်လုံးမိပြီဆိုရင်တော့အဲ့ဒီအလုံးနဲ့တန်တဲ့အကျိုးရလဒ်ကိုကိုယ်သိမ့်ပဲရနိုင်မယ်ရှောင်လွှဲလို့မရကံအရလို့တခြားသောအရာတွေကတော့ကိုယ်တကယ်မပိုင်ဘူးအတ္တကောလောကောတဲ့ဆိုတော့ကအရှင်ရှင်းလိုက်တာအတ္တကတကဆိုတာကိုယ်ပိုင်အဆိုတာမရှိဘူးကိုယ်ပိုင်တာဘာမှမရှိဘူးဟောကံကိုကြတော့ဘယ်လိုပြောလို့ကမ္မတကကိုယ်ပိုင်တယ်အဲ့တော့အလုံးကြည့်ဆုံးအောင်ပေးတဲ့ဘောင်းတတော်ကတော့စဉ်းစားကြည့်မယ်ဆိုရင်တတ္တဝါတွေမှာကိုပြုတ်ထားတဲ့အမှုလို့ဆိုတဲ့ကံတရားကဘယ်လိုတခြားဘာမှကိုယ်တကယ်မပိုင်ဘူးဆိုတဲ့အချက်နော်တဝေကလည်းရရှိအောင်ခေါ်ပါလားဒီအတိညာလည်းဖြစ်เสียမှာပေါ့နော်ဟုတ်တယ်နော်ဒါကြောင့်ဘိသက်ဘောတော်ကောင်းတို့ကိုယ့်ရဲ့စိတ်စေတနာဆိုရင်ဒီကံတရားတွေကလည်းမွန်မြတ်အောင်ကြီးကျယ်အောင်မြင့်မြတ်အောင်ကြိုးစားခြင်းတည်တာနဲ့ကြိုးစားရအနတ်ဆုံးအလုံးပေါ့ဟုတ်လားကျန်တာတွေကတော့မဖြစ်လို့ရှာနေရတာကိုယ်တကယ်ပိုင်တာမဟုတ်အချိန်တန်တော့လည်းပဲထားခဲ့ရမှာပေါ့ဟုတ်လားအေးဒါကြောင့်ဘိသက်ဘောတော်ကောင်းတို့တတိယတရားအကျင့်စဉ်းစားကြရလေအများကြီးဖြစ်မလားရှိတယ်ဒီအဲ့လိုတတိယတရားချင်းကိုမထေရကရှင်းပြပြီးတဲ့နောက်မှာမင်းကြီးကဆက်ပြီးတော့မေးပြန်တယ်ရှင်ဘုရားတဲ့ရှင်ဘုရားက၄ခုမြောက်တရားအချင်းတတ္တဝါတွေဟာလိုအပ်ချက်နဲ့နေနေကြတာအာရတဲ့ရောင်ရဲတဲ့လို့လည်းမရှိအလိုဆန္ဒရဲ့ကြီးကျွံ့ကြတာဖြစ်တယ်လို့ရှင်ဘုရားပြောတယ်ပေါ့အဲ့ဒီစကားရဲ့အသေးစိတ်အသေးပေကိုတပည့်တော်ကလည်းနားလည်ရမှာတော့အဲ့ဒီလိုမေးတော့မထေရကမင်းကြီးတဲ့အဲ့လိုဆိုရင်တင့်ကိုပဲငါပြန်မေးမယ်မင်းကြီးမှာအခုအမြဲတမ်းပြည့်စုံတဲ့ချမ်းသာတဲ့ကုလတိုင်းကြီးတစ်ခုလုံးကိုအစိုးရရဲ့ပေါ့တဘာမှမလိုဘူးလို့ပြောမယ်ဆိုရင်လည်းပြောလို့ရတဲ့အနေအထားနော်ရှင်ဘီရင်တဘာအနေနဲ့တက်ဦးဆံပိုင်ရှင်ဘီရင်တဘာအနေနဲ့ဘာမှမလိုဘူးလို့ပြောမယ်ဆိုရင်ပြောလို့ရတယ်တာပြင်မယ်လို့လည်းပဲအရှိရက်ကနေပြီးတော့ယုံကြည်စိတ်ချတဲ့လူတယောက်ကရောက်လာပြီးတော့မင်းကြီးအရှိရက်မှာအလွန်တရာမှချမ်းသာတဲ့ကြွယ်ဝတဲ့ပြည့်စုံကုန်လုံးတဲ့တိုင်းပြည်ကြီးတစ်ခုအလွန်တကူနဲ့တိုက်ခိုက်နိုင်လို့ရယူမယ်ဆိုလို့ရှင်ရနိုင်တယ်လို့ပြန်လာပြောခဲ့မယ်ဆိုရင် မင်းကြီးအဲ့ဒီတိုက်ပြည်ကြီးကိုတိုက်ခိုက်သိမ်းပိုက်ပြီးတော့ယူမာလာတော့ဘုံမယူဘဲနေမာလာတဲ့ယူမာပါဗျာတဲ့မင်းကြီးကယူသားတယ်ဗျာသိလားအသက်80ရှိနေပြီနော်နော်ရမယ်ဆိုရင်လွယ်လွယ်လေးရမယ်ဆိုရင်ဘာလဲတော့ယူမင်းနဲ့တိုက်ခိုက်သိမ်းပိုက်ပြီးတော့ယူမယ်ဘယ်သူတွေပဲတည်လို့နေနေသူကတော့ဘာလဲတော့ယူအောင်မယ်ပေါ့လူယူလိုက်တော့တိုက်ပြည်ကြီးကခုဖြစ်သွားရောအဲ့လိုဆိုတိုက်ပြည်ကြီးကဖြစ်လာတဲ့နောက်မှလည်းပဲဒီလိုမျိုးအနောက်ရက်ကနောက်ထပ်တိုင်ကြီးတခုအလိုတူတိုက်ခိုက်သိမ့်ပိုက်ပြီးတော့ချင်းချင်းသာသာကြွယ်ဝတဲ့တိုင်ကြီးတခုရမယ်ဆိုရင်မင်းကြီးယူအောင်မလားသူ့ဘုတ်အခုရှိနေပြီတော်ပြီမယူတော့ဘူးလို့ပြောမလားဘလို့လေတုံးကူမြောက်တဲ့သူမငင်းဘူးယူအောင်ပါဗျာအဲ့လိုပဲတောင်းဝင်ရမြောက်ဝင်ရတိုင်ကြီးကြီးတွေအလိုတူရမယ်ဆိုရင်မင်းကြီးယူမလားဆိုတော့ယူမင်းလို့ကြီးပြောတယ်မယူဘူးလို့တခုမှမငင်းဘူးမင်းကြီးကိုလောဘကြီးရန်ဘောလို့အပြစ်တင်တော့မစောနဲ့ကိုချင်းစာစီကလေးနဲ့နားထောင်ကြည့်ပေါ့နော်ကိုယ်လည်းပဲတော့ကြောင်းရှင်းရှင်းနဲ့အပြစ်ကင်းကင်းနဲ့ကောင်းကောင်းမွန်မွန်ရမယ်ဆိုရင်ဘာလို့မယူဘူးလို့ညင်ပါလဲ။ဘာလို့မှမညင်ဘူးဟုတ်လား။နော်ဘာလို့မှမညင်ဘူးရတော့အကုန်ယူမှာပဲ။ဒါဥရှင်တို့လည်းဒီတိုင်းမှာပဲပေးသက်တို့လည်းပဲဒီတိုင်းပဲဖြစ်ပါလိမ့်မယ်ဟုတ်လား။အေးအဲ့တော့မြတ်စွာဘုရားကဒါကိုရှိပဲပြီးတော့တတ္တဝါတွေဆိုတာပြီးဝနေတယ်လို့ရှိဘူး။နော်လိုအပ်ချက်နဲ့နေတာ။အားရတဲ့ရောင်ရဲတဲ့ကိနေနဲ့ဆိုတာမရှိဘူး။အလိုဆန္ဒခိုင်းတဲ့အတိုင်းတလဆန်လုံးနေရတယ်ပြောနေရတယ်လူစံသားရဲ့ကြေးကြောင်လွတ်လွတ်လပ်လပ်နေရတာမဟုတ်ဘူး။အခုမှအရှင်သခင်ကြိုးကြီးရှိတယ်ပေါ့။အဲ့ဒါကဘာလို့ဆိုတော့အလိုစံသားပဲ။ဟုတ်လား။ငင်းဆံခွဲမရှိဘူး။သောတကတက်ခွဲမရှိဘူး။ငင်းလည်းမငင်းချင်ဘူး။သောတကလည်းမတက်ချင်ဘူး။အဲ့ဒါကပုခက်မယ်ထင်ပါလား။ဟုတ်လား။ငင်းချင်တယ်ဆိုရင်တော့ငင်းလို့ရပါတယ်။သို့တော့မငင်းချင်တာကခက်တယ်။အလောဘနဲ့ကိုယ်နဲ့ကတသားနဲ့ဖြစ်နေ။လောဘကပဲငါလို့ထင်တယ်။အလောဘကလိုချင်တာကိုငါကလိုချင်တယ်လို့ထင်တယ်။လောဘကမင်းမရှိရင်မဖြစ်ဘူးလို့ပြောတာကိုငါမရှိရင်မဖြစ်ဘူးလို့ထင်တယ်။လောဘနဲ့ကိုယ်နဲ့ကိုယ်တခြားစီကိုယ်တော်အမြင်နိုင်ရဲ့အဲ့ဒီလောဘပို့ပြီးတော့အားနေသွားနိုင်တယ်။ခုတော့လောဘကိုဘယ်လိုထင်တော့ငါလို့ထင်တယ်။ဒေါသကိုလည်းဘယ်လိုထင်တော့ငါလို့ထင်တယ်။နော်ဒါကြောင့်ပြည့်တဲ့ဘောင်းတို့ကဒါကမှတော့ဦးကြီးတို့တွေရအလိုမဖြစ်ဝကြတယ်။နော်အလိုဆန္ဒရဲ့ကြီးကျုံမြန်လာဖြစ်တယ်။ယာတိုင်းသိမ့်ပိုက်ခြင်းကြတဲ့ပုဂ္ဂိုလ်တွေကဖြစ်တယ်ဆိုတော့မထင်ရှားဘူးလား။ထင်ရှားတယ်။ဒါကြောင့်မိသားပေါင်းသူတော်ကတော့ကျန်ကနေတဲ့မှာမိတော်တို့တည်မိစားဖြစ်ဘယ်တော့မှမရောင်ရဲတယ်လို့နော်လောဘတို့မြည်တည်အာယုံဖြစ်ဘယ်တော့မှအာရတယ်ဆိုတာမရှိဘူးမိတော်ကြီးကဘလောက်ပဲမမိစားတွေထက်ပြီးထက်ပြီးနေတောက်မှပြင်းတယ်ညှိငွေတယ်မတောက်တော့ဘူးဆိုတာဘယ်တော့မှမရှိဘူးအဲ့လိုပဲလောဘကလည်းပဲအာယုံတွေပဲအာယုံမရခြင်းဘူးဆိုတာမရှိဘူးနော်ဒီနေရာမှာဖြည့်ဆွတ်ပြီးတော့စဉ်းစားနေကြတာတခုကမိတော်တို့ရဲ့သဘောတည်မိစားဖြစ်မရောင်ရဲရုံနဲ့မကမီးစာကြီးရင်ကြီးတော့မီးတော့ကြီးလာတက်တယ်ဆိုတဲ့အချက်ကလေးကိုစဉ်းစားသိချင်။ဒါဘာကိုပြောတာလဲဆိုတော့ပေးတဲ့လူဒီလောက်မညံ့။နားလည်မယ်လို့အရင်ယုံကြည်ပါလား။ဘာပြောတာတော့။လူချင်းစရာနှစ်သက်စရာမျက်လုံးစရာအာယုန်တွေများရင်များတော့လောဘကြီးနဲ့ကြီးလာတက်တယ်ဆိုတဲ့အချက်။ဟုတ်ရဲ့လား။နော်ဉာဏ်ပညာနဲ့ကမထိမ့်သိမ့်ဘူးဆိုရင်လောဘဟာရက်တန့်ရုံမရှိဘူး။ဟုတ်လား။ဒါကြောင့်ပေးတဲ့ဘောင်းတော်တော်ဘလောက်ရရအားရတဲ့ကြောင့်ရဲ့အရှိကိုအမြဲတမ်းလိုနေတာပဲ။ဒါကြောင့်တချို့ကပိုင်ဆိုင်မှုအလုံးကြီးတဲ့ချမ်းသာကြွားတဲ့ပုံစံတွေကိုတွေ့ရင်အော်သူတို့တော့ဘာမှလိုတော့မှမဟုတ်တော့ပါဘူးနဲ့တူပါရဲ့လို့စဉ်းစားကြတာရှိတယ်။ဒါအလုံးမှမှားနိုင်တယ်လို့ထင်တယ်။တချို့ပိုင်ဆိုင်မှုတွေကြီးကတော့လိုအပ်ချက်တွေကြီးနေတယ်။ချမ်းသာဘလောက်ရှင်းရင်းနေတယ်လို့ပြောရမလို့မျိုးဖြစ်နေတယ်ပေါ့။ဟုတ်ရဲ့လား။ဒီတရားမေးတဲ့ပေါင်းတော်ကတော့လေးခုမြောက်တရားအကျင့်တည်ထားကြမှာပေါ့နော်။အေးသူ့ကိုစဉ်းစားဆင်နေမယ်ဆိုရင်အော်တန်မှုရှိတဲ့သူ့ဘဝသာသနာတော်မျက်နဲ့တွေ့ရတဲ့သူ့ဘဝမှာငါလောဘခိုင်းတိုင်းရှားဖို့ရှိဖို့တစ်ခုလောက်လေးလုံနေုံညနဲ့ဒါတွေ့ချင်မကြိုက်သေးဘူး။နော်မပြိနိုင်တဲ့ဦးကိုဖြိနေလို့ကတော့ငါဘယ်တော့မှနားရမှာမဟုတ်ဘူးဆိုတဲ့အတွေ့အမျိုးအမြင်မှန်မျိုးကိုရနိုင်တယ်။မပြိနိုင်တဲ့ဦးဆိုမှတော့ဘယ်လောက်ဖြိဖြိပြိမှာမဟုတ်မပြည့်နိုင်ပါဘူးလို့ဆိုနေမှပဲဘလောက်ဖြစ်ဖြစ်မပြည့်ဟုတ်တယ်မဟုတ်လားအေးမရှိတော့မှတော့ရှိခြင်းနဲ့ရှိပြီးတော့ကိုရှိခြင်းနဲ့ကိုရှိပြီးတော့ကိုရွေးကိုရွေးရှိခြင်းနဲ့မဆုံးပါဒါအဆုံးရှိတဲ့ကံမဟုတ်တော့ဒါရောက်ပြည့်တဲ့ပေါ့တော့ဒီဥညောက်တရားကိုပြီးတော့စဉ်းစားတယ်မို့လားစဉ်းစားတယ်အဲ့တော့ပထမကအဲ့လိုမင်းကြီးကိုပြန်တန်းမေးခွန်းနဲ့ထုတ်ပြီးတော့ရှင်းပြလာအဲ့လိုရှင်းပြပြီးတော့ဒီကုန်းကျုပ်ကာထာ73ခုရွတ်ဆိုပြီးတော့ဘဝရဲ့အကြောင်းလောဘရဲ့အကြောင်းသူပြောပြနေတယ်အဲ့ဒါဒီကိုအရင်5မိနစ်လောက်ပြောဦးမယ်တနာရီနဲ့15မိနစ်ပြီတော့သူကလောကကြီးရဲ့အကြောင်းကိုယန္တာဖြစ်နေတာဆိုတော့သူမှန်မှန်ကန်ကန်အကုန်မြင်ပြီပေါ့ဟုတ်လား အဲ့တော့သူရှုမြင်သုံးသပ်သွားပုံလေးတွေကပိဋကဘောင်းတို့ဘောင်းတို့ဦးရှင်တို့နားလေစရာအလွန်ကောင်းတယ်အလွန်မှတည်းလေးနဲ့တည်းမှန်ကန်တယ်မင်းကြီးတဲ့ဟောဒီလောကကြီးကိုငါကြည့်လိုက်တယ်ပစ္စည်းဥစ္စာချမ်းသာကြွယ်ဝတဲ့ပုံကိုယ်တွေကိုကြည့်လိုက်ပြန်တော့လေပဲတဲ့လေးနဲ့တည်းအသိဉာဏ်ကိုရဖို့အတွက်ကြိုးစားအထုတ်တဲ့အပိုင်းသိမရှိဘူးတဲ့သူတို့ဘာတွေလုပ်နေကြတယ်ဆိုတော့ရှိပြီးရင်ရှိဖို့ရပြီးရင်ရဖို့သိမ့်ပိုက်ဖို့ပဲသူတို့ကြိုးစားနေကြတာတဲ့ဒါမထင်မြင်ရဲ့အမြင်ပဲပစ္စည်းဥစ္စာအများကြီးရှိတဲ့လူတွေကအသိဉာဏ်တွေအများကြီးလက်နဲ့သွားအောင်ရစ်ချက်သွားအောင်ကြိုးစားအထုတ်တဲ့ဘက်သိပြီးတော့မရှိဘူး။ရဖို့ပဲကြိုးစားတယ်။အခုမင်းကြီးပဲကြည့်နေတယ်။တိုင်းနိုင်ငံကြီးတစ်ခုကိုပိုင်မာလက်ကြတယ်။နောက်ထပ်တစ်ခုရရင်ယူမာနာဆိုတော့ယူဖို့ကြိုးစားမယ်လို့ပြောနေတာ။မကြိုးစားဘူးလို့မရှိဘူးနော်။ရတိုင်းကြီးရှိမယ်ဆိုရင်ကြိုးစားပါ။ဒါကြောင့်ပစ္စည်းရှိရှိမရှိရှိသတ္တဝါတွေကလိုအပ်ချက်နဲ့နေနေကြတာ။နောက်လူအလိုဆန္ဒတွေတန်တန်းနဲ့နေနေကြတာ။အဲ့ဒီအလိုဆန္ဒတွေမပြည့်ဝသေးခင်မှာဒီတတ္တဝါတွေဟာဒီခန္ဓာအတ္တဘောကိုစွန့်ကြံရနေတယ်။ဟောဒီကောက်ချက်ကတော့အလုံးမထိမိတယ်လို့ဆိုရမယ်နော်။တတ္တဝါတွေဆိုတာမှလည်းတော့အလိုဆန္ဒတွေမပြည့်သေးခင်မှာပဲတည်ကြရနေပဲ။နော်အသက်80 90ရောက်တော့သူတို့တော့အလိုဆန္ဒပြည့်ပြီးတော့တည်သွားတာနဲ့တူပါရဲ့လို့မအောင်မိနေနော်။ဟုတ်လား။အလိုဆန္ဒတန်းတန်းနဲ့လည်းတည်သွားမှာ။ဒီကေကမှာတော့လောဘနဲ့နေပြီးတော့လောဘနဲ့တည်သွားမှာ။ဘဝရဖြစ်စင်ပေါ့နော်ပြီးတော့ဗာဆက်ပြောလို့ဆိုတော့အဲ့လိုတည်သွားပြီဆိုတော့တဲ့ကျင့်ရတဲ့ပုံကိုယ်တွေကဒီတည်သွားတဲ့ပုံကိုယ်ကိုအဝိနဲ့ပတ်ပြီးတော့ထင်မှုကိုတင်ပြီးတော့မိရှုလိုက်မယ်တဲ့ဒါကအရှင်ပြတ်ကဒုက္ခကမြင်ဝင်ဒုက္ခကအနေထားကိုပြောတာဒီကနေ့ခေတ်ရံကုန်ပြောလို့ဆိုရင်တော့မလုပ်တော့ဘီးတရုပ်စက်တဲ့ကိုထည့်လိုက်မှာပေါ့ဟုတ်လားအဲ့ဒါမထင်မြက်ကဗာပြောလို့ဆိုတော့အဝိတတဲ့ကိုတစ်ခုနဲ့တည်တဲ့ပုံကိုယ်ကိုတဲ့တဇူးဝါနဲ့ထုတ်ပြီးတော့မိရှုရမယ်ဒီအနေထားကိုဘယ်အရာမှမကာကွယ်မပေးနိုင်ဘူးစောင့်ရှောက်မပေးနိုင်ဘူးတဇူဝါနဲ့ထိုးပြီးတော့မိရှုလာကိုခိုင်းရမယ်။လူငယ်တွေကတဇူဝါဆိုတော့သိချင်မှသိမှ။တဇူဝါဆိုတော့ဘာပြောလာလို့ဆိုတော့ဟိုဦးရှင်တို့ငယ်ငယ်တုန်းကရွာမှာဘုန်းကြီးကျောင်းသားဘဝရွာဘက်ကဘုန်းကြီးတွေရဲ့ဦးရှင်တွေရဲ့မဲတော်ခမဲတော်တွေတေးပြီးဆိုလို့ရှိရင်မိရှုလာ။အမိရှုပြီဆိုရင်ဦးရှင်တို့ကဘုန်းကြီးကျောင်းသားအဲ့ဒါတော့ပြီးတော့ကြည်တာ။နောက်လူတွေကောင်းဆိုတာလည်းမိရှုပြီဆိုရင်အမဲချောက်ကိုပြာပူလေးချလိုက်လို့တော့လေးကောက်ခွေးပြီးတော့ဟုတ်လား။အဲ့တော့မှောက်ရည်ကြီးတွေရှို့ကြတာများတယ်အဲ့ဒါကုန်းထားကလေးတွေဆိုတော့အများနဲ့ဆိုတော့ကြောက်လို့ကြောက်ပါအောင်အဲ့ဒါကိုဘာလို့လို့ဆိုတော့ကုန်းထားမလာအောင်ဝါးတွေနဲ့ဘေးကနေဖိထားတာသုံးလေးရောက်အဲ့ဒီဝါးကိုတဇူဝါလို့ခေါ်တယ်အိမ်လည်းပြန်မယူဘူးအဲ့ဒါမိရှို့ရဲ့တန်တန်ကြီးနဲ့တိုင်းပြစ်ထားတဇူဝါနော်ဒါကရောဘက်ကအနေထားလေးပေါ့အဲ့တော့လူတယောက်တည်ပြီးဆိုရင်အဝတ်နဲ့ပတ်ပြီးတော့မိရှို့ရဲ့ဒီအနေထားကိုယူမကားပဲမပေးနိုင်ဘူးပြီးတော့ကျန်ရစ်တဲ့ပုံပေါ်တွေကအမျိုးမျိုးပြောဆိုညှိနှိုင်းပြီးတော့ဖြစ်မှဖြစ်ရလေချင်းဘဘညာညာလေးပြောပြီးတော့ကိုယ့်အိမ်ကိုပြန်သွားမှာပဲဒီနောက်ကျမအကြာကြီးမနေဘူးဟုတ်လားတည်တဲ့လူကတော့ကအားတယောက်ဆိုတာလားနေသူတစ်တလုံးမဥ္စာမဥ္စာလို့လုတ်ခဲ့တဲ့အရာတွေကိုတော့ကျန်ရစ်ကြတဲ့ပုံပေါ်တွေကခွဲချောင်းဝေပန်ယူခင်သိမ့်ပိုက်ပြီးတော့ဆက်ပြီးတော့သူကမဥ္စာမဥ္စာလို့ဆက်လုပ်ကြနေပြီသူတို့တည်သွားပြီဆိုတော့လည်းပဲသူတို့ဟာဒီကိုနောက်လူတွေကဆက်ပြီးတော့မဥ္စာမဥ္စာလို့လုတ်ကြနေပြီဒီအစင်တန်းကြီးကဘောင်းချပြီလေတော့မသိတော့ဟုတ်လားဒါကြောင့်ဒီတော့ကျန်းမာနေတဲ့မှာရွှေကရည်တယ်ငွေကရည်တယ်မြေကရည်တယ်လို့ပြောတာလည်းရှိတယ်နော်ဘာလို့ရည်တာလဲဆိုတော့ရွှေတို့မြေတို့ငွေတို့ကလူတွေကိုကြည့်ပြီးတော့ရည်တယ်တဲ့အော်ငါတို့အရင်ပြည့်စုံမဲ့လူတွေကများငါတို့ကိုသူတို့ဥစ္စာနဲ့ဗျာဆိုပြီးတော့ရည်တာဒါကတင်စားပြောတာပါဟုတ်လားအဲ့တော့ဒီကမာကြီးတွေဟိုလည်းမဆွဲထားတဲ့ဆွေးကြိုးလေးနဲ့ကိုယ်နဲ့ဘယ်သူကအရင်ပြက်မလဲဆွေးကြိုးနဲ့ကိုယ်နဲ့ဘယ်သူကအရင်ပြက်စီမလဲဒါပေမဲ့ကိုကမလို့ပြောနေတာတော့မဥ္စာလို့ပြောနေတာဒီဆွေးကြိုးကရေတက်တက်စီတက်ရှိမယ်ဆိုတော့ရေစရာတော့ခက်ကောင်းကောင်းလို့မဆွနိုင်ဘူးလားဆွနိုင်တယ်နော်ကိုကအရင်ပြက်စီမလားအေးဒါကိုမထင်မြက်ကပြောတာပြေဆုံးသွားတဲ့မြင်ကွင်းဒါဘောရဲ့အစိပ်ပိုင်းတစ်ခုဒါကိုတိအောင်မြင်အောင်ကြိုးစားဖို့လိုတယ်ဟုတ်ရဲ့လားအဲ့ဒီလိုသိခြင်းတရားကိုတဲ့ပစ္စည်းရှိရှိမရှိရှိပညာရှိရှိမရှိရှိကြွယ်ဝသူရောဆင်းရဲသူရောပညာရှိသူရောလူမိုက်ရောအကုန်လုံးတွေ့ရရတယ်လေသိခြင်းဆိုတဲ့အတွက်ကိုဒီမှာမရှောင်နိုင်ဘူးဒါပေမဲ့ထူးခြားတာကဘာလဲဆိုတော့လူမိုက်တွေသိခြင်းတရားနဲ့တွေ့ပြီဆိုရင်အလွန်တုံ့လုံချောက်ချားတယ်ပညာရှိတဲ့လူသိခြင်းတရားနဲ့တွေ့ပြီဆိုရင်တော့အလွန်တရားမှတည်ငြိမ်နေချမ်းတယ်ဒါလေးကတော့အလွန်မှတ်သားစရာတော့အတော့ကိုဟာလူမိုက်တယောက်လားဉာဏ်ရှိတဲ့လူတယောက်လားဆိုတာတေကလေးကြံပါတိတိကျကျသိရမယ်အနေထားလို့ပြောနိုင်မလားမသိခင်တော့အမျိုးမျိုးကြုံမှာပြောဆိုနေကြတာပဲလေဘာတွေတက်တယ်ဘာတွေရှိတယ်ဟုတ်လားဘာပဲပြောပြော ဘဝနဲ့ပတ်သက်ပြီးတော့ခန္ဓာနဲ့ပတ်သက်ပြီးတော့တည်တည်တိတိတံကိုတကယ်တိမထားဘူးဆိုရင်ဒီကနေ့မှာတုံ့လောက်ချောက်ချာနေမယ်။ဒီကနေ့မှာတုံ့လောက်ချောက်ချာတော့ဒုတိယဘဝအနာနာတော့အလွန်ဆိုးနိုင်တယ်ပေါ့။ဟုတ်လား။ဒါကြောင့်ပိဋကပေါင်းတော်တို့တကယ်အရေးပါတဲ့အသိဉာဏ်ပညာကိုရအောင်ကြိုးစားရမယ်။အသိဉာဏ်ပညာရှိမှဒီကနေ့မှာတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းရှိမယ်ပေါ့။ဒါကြောင့်မထင်မြတ်ကဆက်ပြီးတော့ဘယ်လိုကောက်ချက်ဆွဲပြလို့ဆိုတော့ဒါကြောင့်လည်းအသိဉာဏ်ပညာနဲ့ဥစ္စာပစ္စည်းတွေများစွာတန်ဖို့ရှိတယ်တဲ့။အဲ့ဒီကကပညာကိုဥစ္စာထက်အများကြီးတန်ဖို့လျှော့ပြီးတော့တွက်တာဥစ္စာပစ္စည်းကိုလည်းတန်ဖို့ထားတဲ့ခေတ်ပေါ့ဒါကဥစဉ်တို့ညံနေတဲ့လူတွေများတဲ့ခေတ်မှာဒီတိုင်းလေးပေါ့ကျန်ကနေတဲ့မှာဒီတိုင်းပိုင်ချပြတာနော်တကယ်တမ်းကပညာဒီဥစ္စာနဲ့အများကြီးတန်ဖို့ရှိတယ်ပညာကိုအရေးထားသလားဥစ္စာကိုအရေးထားသလားဆိုတာဒါညံရှိညံမဲ့ပုံမှာဘူတည်မယ်ပေါ့ဟုတ်လားဒါကြောင့်အရှင်မြတ်ကဘာဆက်ပြောလို့ဆိုတော့အဲ့ဒီဉာဏ်ပညာကိုရအောင်စ조사ရမယ်ပွားများရမယ်အဲ့ဒီဉာဏ်ပညာများလာပြီဆိုလို့ရှိရင်အလုကိစ္စအလုံးကိုပြီးစီးစေနိုင်တဲ့အရတ္တမဉာဏ်အရတ္တပညာကိုတော့ရနိုင်နေရတယ်ဉာဏ်နာဖြစ်နိုင်တယ်လို့ပြောတာဉာဏ်နာဖြစ်တဲ့အနေအထားကိုအဲ့ဒီဉာဏ်ပညာကိုဘယ်လိုပြောလဲအလုကိစ္စအလုံးကိုပြီးစီးစေနိုင်တယ်ဒါလေးကတော့စိတ်ဝင်စားစရာတော့ဘောလို့သူကပြောလာဟုတ်ရဲ့လားဒါကဥရှင်တို့စင်မကြည့်ပြီးတာပေါ့မထင်မြတ်ကတော့ကာမဆိုတာခြုံမြင်တကယ့်သို့ဖြစ်တယ်သို့တော့စိတ်နှလုံးကိုမှုန်နှောက်ချောက်ချားတဲ့ဒုက္ခပိနေရာဘဝဆိုတာကြတော့သူကဘလို့သုံးသပြတော့ဘဝဆိုတာကတော့ဘာမှမတည်မြဲတဲ့အနိစ္စသဘောဖြစ်တယ်အဲ့ဒါကိုသူကဥပမာနဲ့ပြောတယ်တတိတို့ဒီတဲ့အရွယ်အစားမျိုးမျိုးမှာကြွေးကြခြင်းဆိုတဲ့ဘေးမြဲတယ်နော်မှဲမှာကြွေးတဲ့အသိရှိတယ်လို့တချို့အကင်းကလေးနဲ့ကြွေးတော့တာလည်းရှိတယ်တို့အရင်မျိုးစုံအနေထားမှာတတိဟံကြွေးကြနိုင်တဲ့အနေထားရှိတယ်။အဲ့ဒါလိုပဲတတိတို့မြည်တယ်ကြွေးကြခြင်းဆိုတဲ့ဘေးမြဲတယ်လို့တတဝါတို့မြည်တယ်အရွယ်အစားအမျိုးမျိုးမှာပျက်စီးခြင်းဆိုတဲ့ဘေးရှိနေတယ်။ဒါကြောင့်ငယ်ငယ်ကြီးကြီးဘဝမှာဘလို့နေရမယ်ဘယ်ချိန်ကြွေးမယ်ဆိုတာမျိုးမှာမသိနိုင်။ဒါကြောင့်မတိမြတ်ကဘဝဆိုတာမခိုင်မြဲတဲ့မတိမြဲတဲ့အိစာသဘောဖြစ်တယ်။ကာမကတော့ကောင်းတဲ့လူတို့နဲ့မကောင်းတဲ့သဘောမာယာသဘောပေါ့နော်ဘဝကတော့ဘာမှမတည်မြဲတဲ့သဘောဒါတွေကိုငါတိလို့မြင်လို့ငါရှင်ရန်ပြုခဲ့တာလို့ဒီကုန်းကျုပ်အဲ့လိုလေးရှင်းပြအဲ့ဒါကိုမင်းကြီးကသဘောကျပြီးတော့မထေမြတ်ရဲ့ဒေသနာကိုနားယူကြည့်ယူတယ်ရှုပ်ပြီးတော့ဦးဇင်းတို့ဒေါက်တာပါဏတုတ်တံကိုဒီကုန်းကျုပ်ထားတယ်ပေါ့အဲ့တော့ဦးဇင်းတို့တရားရဲ့ဤတန်းတုံးကဒါတွေကအလူပွဲလေးလေးဖြစ်တာလည်းကြောင်းပြီးတော့ဒီတရားလေးကိုဦးဇင်းကခုလောလောဆယ်ပကြခဏဟောနေတော့ခေါင်းထဲမှာအယံသိမ့်နော်အစီအစဉ်တရားရှိနေတာလေတရားပေါ့ဟုတ်လားဒါကြောင့်ဒီတရားလေးကိုဟောလိုက်တယ်အဓိကပြောလို့ရင်အချက်ကဘာလဲတော့တရားအကျဉ်း၄မျိုးဓမ္မုတ်ဒေသဒီတရားအကျဉ်း၄မျိုးကိုနားလည်ပြီးတော့မှတ်သားပြီးတော့စဉ်းစားဆင်ခြင်ပြီးတော့အသိဉာဏ်ကိုရရှိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီတရားလေးကိုပြောတာလို့ဒီတန်းတော့မပြောခဲ့ဘူးလားပြောခဲ့တယ်ဒါကြောင့်ပြည်သားတို့ဒီတရားအကျဉ်း၄မျိုးဆောင်းဖို့ကလေးကိုလိုက်ပြီးတော့ဆိုရမယ်ပြီးရင်ဦးဇင်းနဲ့အတူတူဆိုတယ်နော်ဒီပြီးရင်အဲ့ဒါမြစ်တာပို့ပြီးတော့ဦးဇင်းတို့အဆုံးသတ်ရအောင်ဟုတ်လား။ ఓ နာတိတို့မောင်းနေပို့လူတို့မမြဲပါရကား။ ఓ နာတိ
တို့မောင်းနေပို့လူတို့မမြဲပါရကား
။ဆောင်းရှောင်းတို့မဲ့ကိုရာမဲ့အာလွေလာကြီးတကား
။
ကိုယ်ပိုင်ဥစ္စာမရှိပါဆုံးခွာတွားရမှာပါတကား
ကိုယ်ပိုင်ဥစ္စာမရှိပါဆုံးခွာတွားရမှာပါတကား
လူမပြည့်ဝအာမယတဏကြုံကြည့်ပါတက
ားလူမပြည့်ဝအာမယတဏကြုံကြည့်ပါတကား
နောက်ထပ်တစ်ခေါက်လိုက်ဆိုနော်ဩနာတိတို့မောင်းနေပို့လူတို့မမြဲပါတကားသောရှောင်းတို့မဲ့ကိုရာမဲ့အာနွယ်လာကြီးတကား
သောရှောင်းတို့မဲ့ကိုရာမဲ့အာနွယ်လာကြီးတကား
ကိုပိုင်ဥစ္စာမရှိပါဆုံးခွာတော့ရမှာပါတကား
ကိုပိုင်ဥစ္စာမရှိပါဆုံးခွာတော့ရမှာပါတကား
လူမပြည့်ဝအာမေယတဏကြုံကြီးပါတကား
ကိုမပြည့်ဝအာမေယတဏကြုံကြီးပါတကား
ကိုရှင်နဲ့အတူတူဖြည်းဖြည်းချင်းဆိုလို့နော်။ဩနာတိတို့မောင်းနေပို့လူတို့မမြဲပါတကား။ သံဃာတုမေကိုရာမေအာမေနာတိသကကိုဝိုင်ဥ္စာမရှိပါသောဘွာပါယမာရာလိုမေဖြီဝါအာမေယတဏဂျွန်ဤပါလကတရားချင်း၄မျိုးခုပြောခဲ့လို့ထိုက်တဲ့နားလည်းခုကိုရကြပြီသာဝပိတကောတော်မှတ်ထားဖို့လိုတယ်မမေ့အောင်ဆောင်ထားဖို့လိုတယ်မမေ့သွားရင်တော့ကြောက်ကြောက်သွားတယ်အဖို့တော်ပစ္စည်းတစ်ခုလိုဖြစ်သွားတယ်မမေ့မှကိုယ်ဆင်ញင်တဲ့ချိန်ဆင်ញင်တဲ့ဆင်ញင်ခြင်းတဲ့ချိန်မှာဆင်ញင်လို့ရမယ်ဒါကြောင့်ပြန်ရောက်ရင်တော်တဲ့ဆူကြီးပေါ့ရမယ်ကြလိမ့်မလားမသိဘူးမရရင်၃လရောက်တော့ပေါင်းဆိုအဲ့ဒါဆိုရင်တော့လူတွေကူကူရနိုင်မယ်ဒါပေမဲ့တိတ်မဆိုးရင်လည်းခွေရိုက်တာဟုတ်လားခွေဖွဲ့ပြီးတော့ကြည့်ရင်မသိနိုင်ဘူးလားသိနိုင်တယ်ဒီဒါကြောင့်ပိသဘောတရားဒါလေးကိုနားလည်ရမယ်မှတ်သားထားရမယ်မမေ့မပြောင်းအောင်ဆောင်ထားရမယ်ပြီးရင်စဉ်းစားရှင်းရင်ပြရမယ်ဓမ္မတရားနာခြင်းကိစ္စမှာအနှစ်သာရပို့ပြီးတော့ရှင်းနော်ဒီဒါကြောင့်ပိသဘောတရားတို့ဒီတရားချင်းမျိုးကိုစဉ်းစားရှင်းရင်ပြီးတော့အတိညာအထူးကိုရကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့ဓမ္မပါဠိတုတ်တံကိုအဆုံးသတ်ကြရအောင်နော်ဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တတဗ္ဗဗုဒ္ဓံဥဝဝိနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တတဗ္ဗဓမ္မံဥဝဝိနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တတဗ္ဗဓမ္မံဥဝဝိနတရာဒုက္ခိဝန္တုတိဒီတဝါသေတရားနာပိတ္တပေါင်းတော်အောင်သောဇာတာအလုံးသောတတဝအနန္တရောအာသဗ္ဗမင်္ဂလာလောကီလောကုတ္တရာကောင်းဆွေမြတ်မင်္ဂလာဝဝတိဘဝတုကောင်းဆွေမသည်ဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တမိမိတို့ခန္ဓာကိုယ်ကိုစောင့်ကြဉ်နေကြပါသောနာမိမိတို့အိမ်မှာစောင့်ကြဉ်နေကြပါသောနာမိမိတို့သာသနာမိမိတို့ကမ္ဘာမှာစောင့်ကြဉ်နေကြပါသောနာမြတ်တကောင်းနံကောင်းတို့ကလည်းပဲရက္ခဏုကောင်းဆွေမသည်စောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓနုဘဝေနခေကံဝါလူသေးစုဘကဖွင့်တော်မူကြရေဆွေတော်တာပါဘုရားရှင်ကိုယ်တော်မြတ်တို့ရေတကူတည်ဆုံးအနုဘောတော်တို့ရောင်းလကောင်းသာဝတ္တမနုဘဝေနမေလီရန်ဘူရိဒနိဗ္ဗာန်တည်ရေဆွေတော်ရှင်တော်တရားတော်မြတ်တို့ရေတကူတည်ဆုံးအနုဘောတော်တို့ရောင်းလကောင်းသာဝတ္တံဃာနုဘဝေနမေကထံလေးရောက်ပလထံလေးရောက်ဆွေတော်ရှင်တော်ရိယံသံဃာရှင်မြတ်တို့နဲ့တကွာတိလမုတ်တမတိကိုပညာကိုတို့တဲ့ပြည့်စုံတော်မူရတဲ့သဗ္ဗတိတံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရေတို့တေဇောအနုဘောတို့တို့ရောင်း၎င်းတရားနေယောညံဘေကမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခကိုရှိတပြားကြောင့်မှချမ်းသာခြင်းရှိကြကုန်သည်ဘဝတူကောင်းစွာမသိဖြစ်တော်မူကြပါစေတည်း